to the Voice of America in Burmese.
မင်္ဂလာမနက်ခင်းခါသမီးယရှင်လန်းချမ်းမြေကြပါစေရှင်။ဝါရှင်တန်မြို့တော် VOA American တန်ကနေ2015ခုနှစ်အောက်တိုဘာလ22ရက်ဗုဒ္ဓဘူးနေ့နေ့နက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ24 32နဲ့49ရုကနေဓာတ်ရိုက်ထုတ်လွှင့်သွားမှာပါရှင်။ကျမအင်ဂျင်နိုင်ပါ
။မင်္ဂလာနက်ခင်းပါခင်ဗျာ။အခုမနက်ဖက်နိုင်ငံတကာသတင်းတွေကိုကိုညံဝဲအောင်နဲ့ဒီကျွန်တော်ဆက်မွေးတင်ပြတော့မှာဖြစ်ပါတယ်ထူးခြားတဲ့သတင်းတွေမှာဆိုရင်တော့အမေရိကန်ပြည်ထောင်စုနဲ့ရုရှားနိုင်ငံတို့ကြားစီးရီးယားဝေဟင်ပြည်မှာတိုက်လေယာဉ်တွေရဲ့လုံခြုံစိတ်ချတဲ့အကွာအဝေးမှာနေကြဖို့ချမှတ်ထားတဲ့သဘောတူညီချက်ကိုလက်မှတ်ရေးထိုးပြီးတဲ့နောက်ချက်ချင်းတက်ရောက်စီမှာဖြစ်ပါတယ်အစ္စရေးလ်ပါလက်စတိုင်းပြည်ပခန့်အတွင်းမှာလုံခြုံရေးတပ်ဖွဲ့တွေကိုလွဲမွားစွာအသုံးမချကြဖို့အတွက်ကုလသမဂ္ဂအတွင်းမှုချုပ်ကတိုက်တွန်းလိုက်ပါတယ်ဒီလိုသတင်းတွေနဲ့အတူထူးခြားတဲ့နိုင်ငံတကာသတင်းတွေကြားမှာပါခင်ဗျာ
ကောင်းပါပြီဦးဆက်မိုးရေဥရောပသမဂ္ဂရွေးကောက်ပွဲစောက်ကြည့်ရေးအဖွဲ့ EU EOM အနေနဲ့စစ်တပ်တွေတဲကမဲယုံတွေကိုတွားရောက်လေ့လာနိုင်တော့မှာဖြစ်ပါတယ်။မနေ့ကကျင်းပတဲ့ EU EOM သတင်းစာရှင်းလင်းပွဲအကြောင်းကိုတော့သတင်းစီစဉ်ပြီးမှနားဆင်ရမှာပါ။အဲ့ဒီနောက်မှာတော့
ဝေးလာတဲ့နေရာမှာရှိရပြီးပါရောမဲဆန္ဒရှင်တွေအတွက်ကတော့မတည်ကြဘူးဆိုတော့ဝေးလို့အချိန်မီအောင်ပို့မပို့ပေးနိုင်ဘူးလို့မဖြစ်ဘူးဆိုတော့အမျက်တောင်မရှိဘူးဒါဖြစ်တော့ပါပဲ။
ဒါကတော့ပြည်ပနိုင်ငံအားလုံးမှာမဲရီပြန်ထည့်နိုင်ဖို့တပြင်းညီဆောင်ရွက်ပေးလို့မဖြစ်နိုင်တော့ဘူးဆိုတော့ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတင်အေးရဲ့ပြောဆိုချက်အပေါ်တုံ့ပြန်သွားတာပါဒါကိုလည်းနောက်ပိုင်းမှာအပြည့်အစုံတင်ဆက်ပေးဖို့ရှိပါတယ်နောက်ပိုင်းမှာတော့အင်္ဂါနေ့ညဓာတ်ရိုက်လေလံအစီအစဉ်ကိုလည်းထုတ်လွှင့်ပေးဦးမှာပါအခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဦးဆန်မိုးဝေနဲ့ကိုညံဝင်းအောင်တို့ကပြောပြပါအောင်ရှင်
အမေရိကန်ပြည်ထောင်စုနဲ့ရုရှားနိုင်ငံတို့ကြားနှစ်နိုင်ငံရဲ့တိုက်လေယာဉ်တွေအနေနဲ့စီးရီးယားနိုင်ငံဝေဟင်မှာလုံခြုံစိတ်ချရတဲ့အကွာအဝေးမှာနေကြဖို့အတွက်အခြေခံချမှတ်ထားတဲ့သဘောတူညီချက်နားလည်မှုစာချုပ်လွှာကိုအင်ကာနီလက်မှတ်ရေးထိုးလိုက်ပြီးတဲ့နောက်အဲ့ဒီသဘောတူညီချက်ဟာချက်ချင်းတက်ရောက်မှုရှိစီမှာဖြစ်ပါတယ်ပင်တဂွန်စစ်ဌာနချုပ်မှာပြုလုပ်တဲ့သတင်းတောက်တွေနဲ့တွေ့ဆုံပွဲမှာတော့အမေရိကန်ကာဝေးဝန်ကြီးဌာနရဲ့ပြောခွင့်ရသူပီတာကွတ်ကတစ်ဖက်နဲ့တစ်ဖက်လေယာဉ်တွေဘလို့အကွာအဝေးမှာနေရမယ်ဆိုတဲ့အတိအကျတတ်မှတ်ချက်ကိုထုတ်ဖော်ပြောဆိုခြင်းမရှိပါဘူး။ဒါပေမဲ့အမေရိကန်လေယာဉ်မှုတွေအနေနဲ့ဒါကိုတည်ထားကြပြီးဖြစ်တယ်လို့သူကပြောပါတယ်။ဒီသဘောတူညီမှုကတစ်ဖက်နဲ့တစ်ဖက်ချင်းချောက်တာမျိုးမဖြစ်ရအောင်ကျူးကျော်ရန်စတာမျိုးအဖြစ်မျိုးနဲ့မကြုံရအောင်ဟန်တားနှံလိမ့်မယ်လို့ယူဆတဲ့အကြောင်းလည်းပြောဆိုပါတယ်။ဒီသဘောတူညီမှုနဲ့ပတ်သက်ပြီးတော့အသေးစိတ်မထုတ်ပြန်ဖို့ရုရှားနိုင်ငံဘက်ကတောင်းဆိုထားတဲ့အကြောင်းမစ္စတာကွတ်ကပြောဆိုပါတယ်။ကျွန်တော်တို့အနေနဲ့မှားယွင်းတွက်ချက်တာမျိုးမဖြစ်သင့်ဘူးလို့လည်းပြောပါတယ်။ဒီသဘောတူညီမှုမှာစီရီးယားနိုင်ငံအပေါ်မှာရှိနေတဲ့လေယာဉ်တွေအားလုံးနေတဲ့သက်ဆိုင်တဲ့အကြောင်းအဲ့ဒီထဲမှာမောင်းသူမဲ့ drone ယာဉ်တွေပါပါဝင်ပြီးတော့တခြားနိုင်ငံတွေနဲ့တော့သက်ဆိုင်ခြင်းမရှိဘူးလို့ဆိုပါတယ်။တနင်္လာနေ့လက်တာကီယာခရိုင်အတွင်းရုရှားရဲ့လေကြောင်းတိုက်ခိုက်မှုအတွင်းမှာလူပေါင်း45ယောက်ထက်မနည်းသေဆုံးခဲ့ရတယ်လို့စီးရီးယားရေးစောင့်ကြည့်နေတဲ့လူခွင့်ရေးအဖွဲ့အစည်းကပြောဆိုလိုက်ပါတယ်ခင်ဗျာ။
တရင်သုံးပတ်နီးပါးကြာဖြစ်ပွားခဲ့တဲ့ပါလက်စတိုင်းနဲ့ပေတိဘက်ကကိုပြေလျှော့နိုင်ဖို့အတွက်လူညုံရေးတပ်တွေကိုတလွဲအသုံးချခြင်းမပြုဖို့အစ္စရေးဝန်ကြီးချုပ်ဘန်တန်မန်နက်တန်ယာဟုနဲ့အင်ကာနေကတွေ့ဆုံစဉ်မှာကုလသမဂ္ဂအတွင်းမှုချုပ်မစ္စတာဘန်ကီမွန်ကသတိပေးပြောကြားလိုက်ပါတယ်။ဒါအပြင်ဒေတာအတွင်းကိုပါဂရဲရိုက်နိုင်တဲ့ဘာသာရေးပေတိဘက်ကအဖြစ်အန္တရာယ်ရှိတဲ့အခြေအနေကိုပိုပြီးကျေပြန့်လာအောင်ဆက်ပြီးလွတ်မထားသင့်ဘူးလို့ဘန်ကီမွန်ကပြောဆိုသွားသလိုအဲ့လိုမဖြစ်အောင်တားဆီးဖို့လိုတယ်လို့လည်းသူကတိုက်တွန်းသွားပါတယ်။လူတွေအသက်ဆုံးရှုံးမှုမဖြစ်ခင်အထူးဂရုစိုက်ဆောင်ရွက်ခြင်းမပြုရင်လုံခြုံရေးဆိုင်ရာဆောင်ရွက်ချက်တွေဟာစန့်ကျင်ဘက်ရလဒ်တွေဖြစ်ပေါ်လာနိုင်တယ်လို့လည်းအတွင်းမှုချုပ်ဘန်ကီမွန်ကသတင်းနောက်တွေကိုပြောပါတယ်။လက်ရှိဖြစ်ပေါ်နေတဲ့အကြမ်းဖက်မှုတွေအတွင်းအစ္စရေးလိုဘက်ကပါလက်စတိုင်းအပေါ်အလွန်ကျွံအင်အားသုံးနေတယ်ဆိုတဲ့ဆွဆွဲပြောဆိုမှုတွေနဲ့ရင်ဆိုင်နေရတာပါ။ပြီးခဲ့တဲ့သတင်းပတ်တွေမှာဖြစ်ပွားခဲ့တဲ့အကြမ်းဖက်မှုအတွင်းအစ္စရေးတပ်ဖွဲ့ဝင်10ဦးနဲ့ပါလက်စတိုင်းလူမျိုး40ကျော်တေဆုံးခဲ့ရပါတယ
်။အမေရိကန်နဲ့အီရတ်တပ်ဖွဲ့တွေဟာတစ်နှစ်ကျော်ကြာတိုက်ပွဲတွေဆင်နွှဲခဲ့ပြီးတဲ့နောက်အီရတ်နိုင်ငံရဲ့မြို့တော်ဘက်ဂရက်ရဲ့မြောက်ဘက်မှာရှိတဲ့အဓိကရေနံချက်စက်ရုံတွေရှိရာမြို့ကို IS Islamic စစ်သွေးကြွတွေလက်ကနေအပြစ်ဝပြန်လည်ပြီးတော့ထိန်းချုပ်နိုင်လိုက်ပြီလို့ပြောဆိုလိုက်ကြပါတယ်။အီရတ်ဗိုလ်ချုပ်ယာယာရာဆူကဘေဂျီမြို့ကိုပြန်လည်တင်ပိုက်ပြီးတာနဲ့ပတ်သက်ပြီးတော့အသေးစိတ်အချက်လက်တွေကိုတော့ထုတ်ဖော်ပြောဆိုခြင်းမရှိပါဘူး။ဒါပေမဲ့အမေရိကန်တပ်ဖွဲ့ရဲ့ပြောခွင့်ရသူဗိုလ်မှူးမိုက်ဖာလီယာနော့စကီကတော့အဲ့ဒီမြို့ကိုအီရတ်တပ်ဖွဲ့ဝင်တွေနဲ့ပီတူးစစ်တပ်ဖွဲ့ဝင်1000ခွဲကထိန်းချုပ်ထားလိုက်ပြီးရန်သူတွေရဲ့ကြိုကြားတိုက်ခိုက်နေမှုတွေကိုလိုက်လံပြီးတော့ရှင်းလင်းနေတယ်လို့ပြောဆိုပါတယ်။ 2014ခုနှစ်ဇွန်လကတည်းက IS စစ်သွေးကြွတွေလက်ကိုကျရောက်သွားတဲ့အဲ့ဒီမြို့ရဲ့အဆောက်အဦတွေရဲ့ခေါင်းမိုးတွေပေါ်မှာအီရတ်တပ်ဖွဲ့ဝင်တွေကအီရတ်အလံတွေကိုဝေရမ်းနေကြတာကိုရုတ်တံထုတ်လွှင့်မှုတွေမှာတွေ့နေရပါတယ်ခင်ဗျာ
။ရာသီဥတုပြောင်းလဲမှုနဲ့ကုန်သွယ်ရေးတိုးမြင့်ရေးကိစ္စတွေမှာကနေဒါနိုင်ငံရဲ့ဝန်ကြီးချုပ်အသစ်ဖြစ်လာမဲ့Justin Trudeau နဲ့ဆက်လက်ပူးပေါင်းလှုပ်ဆောင်သွားဖို့အမေရိကန်ပြည်ထောင်စုအနေနဲ့ပိုင်းဖြတ်ထားကြောင်းရွေးကောက်ပွဲအနိုင်ရမှုအတွက်တယ်လီဖုန်းနဲ့အင်ကာနီကဂုံပြုပြောကြားစဉ်မှာသမ္မတ Barack Obama ကပြောဆိုလိုက်ပါတယ်။အထူးသဖြင့်တော့ TPP လို့ခေါ်တဲ့ Pacific ရဝန်းဒေသပူးပေါင်းဆောင်ရွက်ရေးအောင်မြင်ခဲ့တဲ့ကိစ္စနဲ့ကုန်သွယ်ရေးဆိုင်ရာသဘောတူညီချက်ကိုရှေ့တိုးဆောင်ရွက်သွားဖို့ကိစ္စတွေကိုခေါင်းဆောင်အုပ်ဆွေးနွေးခဲ့ကြပါတယ်။ဒါအပြင်ပါရီမြို့မှာဒီဇင်ဘာလအတွင်းကျင်းပဖို့ရှိတဲ့ဆွေးနွေးပွဲအတွင်းကမ္ဘာရာသီဥတုပြောင်းလဲမှုဆိုင်ရာသဘောတူညီချက်ရရှိအောင်လှုပ်ဆောင်သွားဖို့ကိုလည်းသဘောတူခဲ့ကြပါတယ်။ကနေဒါနိုင်ငံမှာအင်ကာနီကကျင်းပခဲ့တဲ့ရွေးကောက်ပွဲအတွင်း Liberal Party ကိုဦးဆောင်ပြီးတည်သားတဲ့အောင်မြင်မှုတွေရအောင်လုပ်ခဲ့တဲ့ Justin Trudeau ဟာမကြခင်ဝန်ကြီးချုပ်ဖြစ်လာတော့မှဖြစ်ပါတယ်။
အမေရိကန်တိုင်းရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ဒီအမေရိကန်တံမြန်မာပိုင်းအစီအစဉ်ကဗုဒ္ဓဟူးနေ့နန္ဒခင်းမြန်မာနဲ့နိုင်ငံတကာသတင်းတွေဆက်လက်ကြေညာနေပါတယ်။ရှေ့လမှာပြုလုပ်မဲ့ရွေးကောက်ပွဲဟာလွတ်လပ်ပြီးတော့တရားမျှတမှုရှိစေရပါမယ်ဆိုပြီးတော့မြန်မာအစိုးရကအာမခံခဲ့တဲ့အကြောင်းမြန်မာနိုင်ငံမှာရောက်ရှိနေတဲ့အမေရိကန်သမ္မတအင်ဗီရိုရဲ့ထိတ်တန့်အရာရှိတဦးကပြောဆိုလိုက်ပါတယ်။မြန်မာထိတ်တန့်အရာရှိတွေနိုင်ငံရေးပါတီတွေအရက်ဖက်အဖွဲ့အစည်းတွေနဲ့တွေ့ဆုံပြီးတဲ့နောက်သူတို့ပြောဆိုမှုတွေအပေါ်ကျေနပ်အားရမိတဲ့အကြောင်းသမ္မတရဲ့ဒုတိယအမျိုးသားလုံခြုံရေးအကြံပေးအရာရှိဘန်ရော့ကအင်္ဂါနေ့မှာပြောဆိုလိုက်တာပါရွေးကောက်ပွဲကနေထွက်ပေါ်လာတဲ့အဖြစ်ပေါ်လေးစားအတိမတ်ပြုတ်လိုက်မယ်လို့အမေရိကန်ပြည်တော်စုကမျှော်လင့်ထားကြောင်းလည်းသူကပြောဆိုပါတယ်ရွေးကောက်ပွဲရလဒ်ကိုအတိမတ်မပြုတ်ခဲ့ရင်ဒီမိုကရေစီအသွင်ကူးပြောင်းရမှာနောက်ပြန်လှည့်တယ်လို့ယူဆပြီးတော့အမေရိကန်အစိုးရရဲ့မြန်မာနိုင်ငံအပေါ်ထားရှိတဲ့သဘောထားကိုပြန်လည်ဆန်းစစ်သွားမယ်လို့အမေရိကန်ဒုတိယအမျိုးသားလုံခြုံရေးအကြံပေးပုဂ္ဂိုလ်ဘန်ရော့ကပြောဆိုလိုက်ပါတယ်တစ်ချိန်တည်းမှာပဲဥရောပသမဂ္ဂရဲ့မြန်မာနိုင်ငံရွေးကောက်ပွဲစောင့်ကြည့်လေ့လာရေးအဖွဲ့ရဲ့ခေါင်းဆောင်ဖြစ်တဲ့ Alexander Graf Len Vastrovka သူကလည်းသူ့အဖွဲ့ရဲ့လေ့လာစောင့်ကြည့်သူတွေအနေနဲ့မဲပေးမှုတစ်ခုတည်းနဲ့မကပဲရွေးကောက်ပွဲရဲ့ဖြစ်စဉ်တစ်ခုလုံးကိုစောင့်ကြည့်နေပါတယ်လို့ပြောဆိုလိုက်ပါတယ်ခင်ဗျာ
American Party နှစ်ခုစလုံးရဲ့စီးနှိတ်လွတ်တော်အမတ်တွေဟာမြောက်ကိုရီးယားဆိုင်ရာအမေရိကန်ပေါ်လစီနဲ့ပတ်သက်လို့အင်ကာနေ့မှာအပြေရှားမရဖြစ်ခဲ့ရပြီး Republican Party ကဥက္ကဋ္ဌအဖြစ်တာဝန်ယူရတဲ့နိုင်ငံသားဆက်ဆံရေးကော်မတီကတော့ဒါဟာအဖတ်စေမရအောင်ကြာဆုံးခြင်းပဲလို့ဆိုလိုက်ပါတယ်။အမေရိကန်ပြည်ထောင်စုကတောက်လျှောက်စောင့်ကြည့်နေတဲ့ကြားကပဲမြောက်ကိုရီးယားနိုင်ငံဟာသူ့ရဲ့နျူကလ িয়ার နဲ့ပယ်ရင်ဒုံးကျည်စနစ်အစီအစဉ်တွေကိုသူ့ပြည်သူတွေငတ်ပြတ်နေပေမဲ့တိုးချဲ့လွတ်ဆောင်နေကြောင်း Tennessee ပြည်နယ် Republican Party စီနေမှာဘော့ဘ်ကော့ကာကကြားနာပွဲမှာပြောသွားပါတယ်မြောက်ကိုရီးယားနိုင်ငံပေါ်ချမှတ်ဖို့ရှိတဲ့ပြစ်ဒဏ်ခတ်ပိတ်ဆို့မှုမူကြမ်းနှစ်ခုကိုစီးနှိမ်လွတ်တော်မှာဒီနှစ်တည်းစတင်ဆွေးနွေးခဲ့ပေမဲ့ဥပဒေပြဋ္ဌာန်းဖို့အလားအလာကတော့မရေရာသေးပါဘူးဒီမိုကရေစီနှိမ်မှဖြစ်တဲ့ဘန်ကာဒင်ကတော့ကိုယ့်ပြည်သူတွေပေါ်ဆူဆူဝါဆက်ဆံတဲ့မြောက်ကိုရီးယားလိုအစိုးရမျိုးမရှိဘူးလို့ပြောကြားလိုက်ပါတယ
်အင်ကာနေကနှစ်နိုင်ငံချစ်ချည်ခီးစဉ်ဖြစ်ရောက်ရှိလာတဲ့ကျောက်သမ္မတရှီကျင်းပင်ဟာပြည်ထောင်ပါလီမန်မှာမင်ကွန်းပြောဆိုခဲ့ပါတယ်မစ္စတာရှီကျင်းပင်ရဲ့ခီးစဉ်ဟာကုန်သွယ်ရေးနဲ့ယင်းနှိမ့်နှံမှုကိုမြင့်တင်ဖို့ဗြိတိန်နဲ့တရုတ်နှစ်နိုင်ငံအတွက်အခွင့်အလမ်းအဖြစ်ဗြိတိန်အစိုးရကအမွှန်းတင်ပြောဆိုခဲ့ပါတယ်လူခွင့်ရေးလှုပ်ရှားသူတွေကတော့တရုတ်နိုင်ငံရဲ့လူခွင့်ရေးမှတ်တမ်းနဲ့ပတ်သက်ပြီးတော့မင်ကွန်းထုတ်နေချိန်မှာဗြိတိန်အစိုးရကအဲ့ဒီလိုပြောကြားလိုက်တာလည်းဖြစ်တယ်လို့ဆိုပါတယ်အင်ကာနေ့အစောပိုင်းမှာတရုတ်သမ္မတကိုဗြိတိန်ဘီမာကြီးကဘက်ကင်ဟမ်နန်တော်မှာခါခါနာနာကြိုးစိုးနှုတ်ဆက်ခဲ့ပါတယ်မစ္စတာရှီကျင်းပင်ရဲ့လေးရကြခီးစဉ်တွင်ဝန်ကြီးချုပ်ဒေးဗစ်ကင်မရွန်နဲ့ဘူရူးနေမှာတွေ့ဆုံဆွေးနွေးဖို့ရှိပြီးတော့မစ္စတာကင်မရွန်ရဲ့ကြေးလက်အပန်းဖြေအိမ်တော်မှာကျင်းပမဲ့ညစာစားပွဲကိုတွေ့ရဖို့ရှိတဲ့အပြင်စီးပွားရေးလုပ်ငန်းရှင်တွေကလည်းတွားရောက်လဲပတ်မှာဖြစ်ပါတယ်အမေရိကန်ဒေါ်လာ46ဘီလီယံတန်ဖိုးရှိတဲ့နှစ်နိုင်ငံသဘောတူညီချက်တွေဒီသတင်းပတ်အတွင်းမှာအပြီးသတ်ချုပ်ဆိုမှာဖြစ်တယ်လို့လည်းဒေးဗစ်ကင်မရွန်ရဲ့ယုံကပြောဆိုပါတယ်ဒါအပြင်အကြမ်းဖက်ဝါဒနဲ့အစွန်းရောက်ဝါဒတွေရဲ့ချင်းချမှုတွေနဲ့ပတ်သက်ပြီးတော့ပူးပေါင်းဆောင်ရွက်မဲ့ကိစ္စတွေကိုလည်းနှစ်နိုင်ငံခေါင်းဆောင်တွေကဆွေးနွေးမှာဖြစ်တယ်လို့လည်းပြောဆိုပါတယ်ခင်ဗျာ Direct from Washington The
ဒါကတော့ဗုဒ္ဓဘူးနေ့နနခင်းသတင်းအစီအစဉ်ကိုဥဆံမိုးဝင်နဲ့ကိုညံဝင်းအောင်တို့ကပြပြသွားတာပါရှင်။နိုဝင်ဘာလ10ရက်နေ့မှာကျင်းပမယ့်အထွေထွေရွေးကောက်ပွဲမှာ EU EOM ဥရောပသမဂ္ဂရွေးကောက်ပွဲစောင့်ကြည့်ရေးအဖွဲ့အနေနဲ့စစ်တပ်တွေကမဲယုံတွေကိုတွားရောက်လေ့လာနိုင်မှာဖြစ်တယ်လို့အဖွဲ့ခေါင်းဆောင်ကပြောပါရယ်။ဒါအပြင်တိုင်းသားဒေသတွေနဲ့ဝေးလံခေါင်ဖျားတဲ့ဒေသတွေစီကိုလည်းအာယုံဆိုင်လေ့လာသွားမယ်လို့လည်းဆိုပါရယ်အပြည့်စုံကတော့မနေ့ကရန်ကုန်မြို့မှာပြုလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲကိုကိုရိုင်းတွားရောက်သတင်းယူခဲ့တဲ့ VOA မြန်မာပိုင်းသတင်းတောက်ကိုထက်အောင်ကပြောပြမှာပါရှင
်2015ပါတီစုံရွေးကောက်ပွဲမှာနိုင်ငံတကာရွေးကောက်ပွဲစောင့်ကြည့်မဲ့အဖွဲ့တစ်ဖွဲ့ဖြစ်တဲ့ EU EOM ဥရောပသမဂ္ဂရွေးကောက်ပွဲစောင့်ကြည့်ရေးအဖွဲ့အနေနဲ့စစ်တပ်တွေကမဲယုံနေမှာတွားရောက်လေ့လာနိုင်မှာဖြစ်တယ်လို့ဒီအဖွဲ့ရဲ့လေ့လာရေးမှုအဖွဲ့ချုပ် Alexander Gough Lambsdor ကဆိုပါတယ
် In the meeting with the commander in chief he agreed that our European Union
ကျွန်တော်တို့အဖွဲ့အနေနဲ့တမရတော်တွေမဲပေးတဲ့မဲယုံတွေကိုတွားရောက်လေ့လာခွင့်ပေးမယ်လို့ကာကွယ်ဦးစီးချုပ်နဲ့တွေ့တုန်းကသဘောတူထားပါတယ်တွားလို့မရနိုင်တဲ့နိုင်ငံတော်လုံခြုံရေးအရာတချို့မတွားနိုင်တဲ့နေရာတွေကလွဲလို့မဲယုံအလုံးကိုလွတ်လပ်စွာလေ့လာခွင့်ပြုထားပါတယ်
ဥရောပသမဂ္ဂရွေးကောက်ပွဲစောင့်ကြည့်ရေးအဖွဲ့အနေနဲ့ဒီရွေးကောက်ပွဲမှာတိုင်းဒေသလူနည်းစုနေထိုင်တဲ့ဒေသတွေနဲ့ဝေးလံခေါင်ဖျားတဲ့အရက်တွေကိုစောင့်ကြည့်သွားဖို့ရှိသလားဆိုတဲ့ VOA မြန်မာပိုင်းရဲ့မေးခွန်းကိုတော့သူကအခုလိုဆက်ပြောပါတယ
်။ And the second question is definitely we will also be observing minority areas.
ပထမဆုံးအနေနဲ့ကျွန်တော်တို့အဖွဲ့တွေဟာတနိုင်ငံလုံးအနှံ့ဖြန့်ကျက်ပြီးတော့ရွေးကောက်ပွဲကိုစောင့်ကြည့်လေ့လာသွားမှာပါ။ပြီးတော့ဝေးလံခေါင်ဖျားတဲ့ဒေသတွေကိုအွန်ဆိုက်လေ့လာသွားမှာလည်းဖြစ်ပါတယ်။ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့ဟာရွေးကောက်ပွဲမှာအလုံးကိုပါဝင်စောင့်ကြည့်သွားမယ်ဆိုတော့အခြေခံမူတစ်ခုနဲ့ပြေဝမှုလိုအပ်တာကြောင့်ဒီဒေသတွေစီကိုလည်းတရားပေါက်တွားရောက်မှာပါ
။ဥရောပသမဂ္ဂရွေးကောက်ပွဲလေ့လာရေးအဖွဲ့ဟာရွေးကောက်ပွဲတစ်ခုကိုပဲလေ့လာစောင့်ကြည့်တာမဟုတ်ပဲရွေးကောက်ပွဲနဲ့ပတ်သက်တဲ့ကာလရှည်လေ့လာစောင့်ကြည့်သွားမှာလည်းဖြစ်ပါတယ်။ဒါအပြင်ရွေးကောက်ပွဲနဲ့ဆိုင်တဲ့အချက်အလက်တွေကိုလည်းအသေးစိတ်စောင့်ကြည့်သွားမှာဖြစ်တယ်လို့သူကဆိုပါတယ
်။ Looking at the laws that govern the election. Looking
ကျွန်တော်တို့ဟာရွေးကောက်ပွဲလေ့လာမှုတွေမှာအသေးစိတ်လေ့လာမှုတွေပြုလုပ်သွားမှာပါ။ကျွန်တော်တို့တွေဟာရွေးကောက်ပွဲဆိုင်ရာဥပဒေအားလုံးကိုလေ့လာသွားမှာဖြစ်တယ်လို့ရွေးကောက်ပွဲကော်မရှင်ရဲ့ဒေတာအဆင့်တိုင်းအဆင့်နဲ့ပြည်ထောင်စုကော်မရှင်တွေရဲ့လုံဆောင်ချက်တွေကိုလည်းစောင့်ကြည့်လေ့လာသွားမှာဖြစ်ပါတယ်။ဒါ့အပြင်နိုင်ငံရေးပါတီတွေရဲ့မဲဆွယ်စည်းရုံးမှုတွေတတိပုဂ္ဂလအမတ်တွေရဲ့ရွေးကောက်ပွဲဆိုင်ရာပြောကြားချက်တွေနဲ့မီဒီယာသမားတွေရဲ့လုံဆောင်မှုအဝအဝကိုလည်းစောင့်ကြည့်လေ့လာသွားဖို့ရှိပါတယ်။ရွေးကောက်ပွဲနေ့မှာမြို့နယ်ဒေသအသီးသီးမှာရှိတဲ့မဲယုံတွေရဲ့မဲပေးမှုတွေမဲရည်တွက်မှုတွေနဲ့ရလက်ထုတ်ပြန်ကြေညာတာတွေအားလုံးကိုလည်းစောင့်ကြည့်လေ့လာသွားမှာဖြစ်ပါတယ်
။ဥရောပသမဂ္ဂရွေးကောက်ပွဲစောင့်ကြည့်ရေးအဖွဲ့အနေနဲ့ရွေးကောက်ပွဲကျင်းပပြီးနှစ်ရက်အကြာမှာရွေးကောက်ပွဲရလက်တွေနဲ့ပတ်သက်လို့ကနအုပ်တွေ့ရှိချက်တွေကိုထုတ်ပြန်ကြေညာသွားမှာဖြစ်ပြီးတော့အပိသက်အစီရင်ခံစာကိုတော့နောက်လအနည်းငယ်မှာထုတ်ပြန်သွားမှာဖြစ်ပါတယ်။အဲ့ဒီအစီရင်ခံစာမှာနောက်ကျင်းပမယ့်ရွေးကောက်ပွဲတွေမှာပြည်ပြည့်စုံတဲ့ရွေးကောက်ပွဲဖြစ်ဖို့အကြံပြုချက်တွေပါဝင်မှာဖြစ်ပါတယ်။လေလာသူပေါင်း150ဦးပါဝင်မဲ့ဒီအဖွဲ့ဟာဒီရွေးကောက်ပွဲမှာဘသူနိုင်မယ်ဘသူရှုံးမယ်ဆိုတာကိုစိတ်ဝင်စားသလိုတဦးတယောက်ရဲ့စိတ်ခိုင်းချက်ကိုလည်းဆောင်ရွက်မှာမဟုတ်ဘူးလို့ဆိုပါတယ်။ဒါအပြင်ရွေးကောက်ပွဲလုပ်ငန်းစဉ်တွေမှာဝင်ရောက်ဆက်ဖက်ခြင်းမပြုဘဲနဲ့လေလာစောင့်ကြည့်သွားဖို့ပဲရှိပါတယ်။ဒီအဖွဲ့ကနေကာလရှည်လေလာသွားမဲ့လူ30ဟာရွေးကောက်ပွဲအလွန်ဒီဇင်ဘာလကုန်ထိဆက်ရှိနေမှာလည်းဖြစ်ပါတယ်။ဥရောပသမဂ္ဂရွေးကောက်ပွဲလေလာရေးအဖွဲ့ဟာဥရောပအဖွဲ့ဝင်နိုင်ငံ28နိုင်ငံအပြင်နော်ဝေးဆစ်ဆလန်နဲ့ကနေဒါနိုင်ငံတွေကနေလေလာသူပေါင်း150ဦးကိုမြန်မာနိုင်ငံသို့ဆေးလွတ်သွားမှာလည်းဖြစ်ပါတယ်ခင်ဗျာ
VOA သတင်းထောက်ကိုထက်အောင်ပါရှင်ဗုဒ္ဓဘုနေ့နေ့နဲ့ခင် VOA မြန်မာပိုင်းစီစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လင်းနေပါတယ်ရှင်ကြိုတင်မဲ့လက်မှတ်တွေပြန်ရရှိဖို့ရွေးကောက်ပွဲကော်မရှင်နဲ့နိုင်ငံသားရေးဝန်ကြီးဌာနတို့ပူးပေါင်းဆောင်ရွက်နေတယ်ဆိုတော့ရွေးကောက်ပွဲကော်မရှင်ရဲ့ပြောဆိုချက်ကြောင့်နိုင်ငံရခြားမှာကြိုတင်ဆန္ဒမဲမပေးလိုက်ရသူတွေဘက်ကသူတို့မဲတွေပြန်ထည့်နိုင်ရေးမျှော်လင့်နေကြပါတယ်။ဒါပေမဲ့မြန်မာနိုင်ငံနဲ့အနီးအဝေးအကွာအဝေးပေါ်မှာမူတည်ပြီးတော့အချိန်အခက်အခဲတွေရှိနေတာကြောင့်ပြည်ပနိုင်ငံအားလုံးမှာမဲတွေပြန်ထည့်နိုင်ရေးတပြေးညီဆောင်ရွက်ပေးလို့တော့မဖြစ်နိုင်တော့ဘူးဆိုတော့ပြောဆိုချက်အပေါ်မှာအမေရိကန်နဲ့အင်္ဂလန်နိုင်ငံရောက်ကြိုတင်မဲမပေးလိုက်ရသူတွေရဲ့တုံ့ပြန်ချက်တွေကိုစူးစီးတင်ပြမှာပါရှင်။မနေ့ကရန်ကုန်မြို့မှာကျင်းပတဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်နဲ့နိုင်ငံရေးပါတီကိုယ်စားလှယ်တွေတွေ့ဆုံပွဲမှာပြည်ပနိုင်ငံတွေကမြန်မာတန်ယုံတွေမှာကြိုတင်မဲ့အခက်အခဲမျိုးစုံရင်ဆိုင်ခဲ့ရတဲ့အခြေအနေနဲ့ပတ်သက်ပြီးကော်မရှင်ဥက္ကဋ္ဌဦးတည်ကသတင်းတောက်တွေကိုရှင်းပြခဲ့တာပါစင်ကာပူလိုမြန်မာနိုင်ငံအနီးအနားမှာရှိတဲ့နိုင်ငံတွေကမဲဆင်းနာမည်မှာပါနေလျက်နဲ့မဲလက်မှတ်မရလို့မပေးလိုက်ရသူတွေအတွက်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကမဲတွေကိုပြန်ပို့ပေးနိုင်တယ်လို့ဦးတည်ကပြောပါတယ်ဒါပေမဲ့ဝေးတဲ့နိုင်ငံတွေဘက်ကိုပို့ဖို့အတွက်သူတို့အနေနဲ့အခက်အခဲရှိနေတယ်လို့ဆိုပါရယ်ဒီအပေါ်မှာအမေရိကန်ပြည်ထောင်စုမြန်မာတန်ယုံမှာစနေနေ့က လွတ်တော်တစ်ခုအတွက်ပဲကြိုတင်မဲပေးခွင့်ရခဲ့သူမြန်မာနိုင်ငံသားတဦးကသူ့ရဲ့အမြင်ကိုအခုလိုပြောပါတယ်
။သူတို့ဒီမဲပြည်စုံမရတဲ့ဒီပတ်ရောက်ဝေဒနာရှင်တွေအတွက်ကိုပြန်ပြီးတော့အချိန်မြောင်စီစဉ်ပေးမယ်ဆိုတဲ့ချက်ကိုတော့ကြိုးဆိုပါတယ်။ဒါပေမဲ့ဝေးလာတဲ့နေရာမှာရှိရဒီဘက်ရောက်မဲဆန္ဒရှင်တွေအတွက်ကတော့မတည်ကြဘူးဆိုတော့ဝေးလို့အချိန်မြောင်ပို့မပို့ပေးနိုင်ဘူးလို့မပြောဆိုတော့မြတ်တော်မှုရှိဖို့ဒါဖြစ်တော့ပါလေ။ဘာလို့လဲဆိုတော့ပို့မယ်ဆိုရင်လည်းအချိန်ကတော့ကန်ဆယ်တော့ရှိရဒါပေမဲ့ပို့မယ်ဆိုရင်လည်းလူဝဲပြည်ညံချောကုလုံငိုင်းလည်းရှိနေတဲ့အတွက်ဒီလိုဝေးလာတဲ့အမေရိကတို့လိုကိုရောက်တော့နိုင်ငံတွေကိုလည်းအချိန်မြောင်ပို့မယ်ဆိုရင်လည်းပို့လို့ရပြီးတယ်ဆိုရဲပြောလင်းကျတော့ရှိတာပေါ့နော်။အဲ့တော့ကျွန်တော်တို့မျှော်လင့်ထားတယ်ကျွန်တော်တို့ဒီလေကျွန်တော်တို့ဒီလေရောက်လာလိမ့်မယ်လို့ကျွန်တော်မျှော်လင့်ထားတာပေါ့နော်။
ကြိုတင်မဲ့စည်းရင်မှားရွေးတဲ့ပုံစံအမျိုးမျိုးတွေရှိနေတယ်လို့လဲဝါရှင်တန်မြန်မာတန်ယုံမှာအမျိုးသားလွတ်တော်အတွက်ပဲမဲပေးခွင့်ရခဲ့တဲ့မအီအီအေးကပြောပါတယ်
။တောင်ကလာပါမြို့နယ်ဆိုလို့ပြီးရကျမရယ်နောက်အမျိုးသားတဦးရယ်နှစ်ယောက်ပဲရှိတယ်။နှစ်ယောက်ပဲရှိတာပြီးရမယ်မရမဆုံးဘူးပေါ့နော်။အဲ့တော့သူကပြောသူတို့အဝန်ထဲနေကိုယ်တိုင်မှာတဲ့မဲမရဘူးတဲ့ပြည်စံတော်မြို့နယ်တစ်ခုလုံးမဲမပါလာဘူး။အဲ့ဒါနဲ့ဘယ်လိုဆောင်ရွက်ပေးမလဲပေါ့နော်ကျမမိရယ်အဲ့ဒါသူတို့လည်းအကြောင်းကြားရပါတယ်ပေါ့နော်အခုတော့ဒီနှစ်ခုပဲရှိရသူတို့အကြောင်းကြားရတယ်သူတို့သိရရင်တော့အကြောင်းပြန်ပေးမယ်အဲ့ဒါနဲ့ကျမโอเคဆိုပြီးကျမရဲ့မဲကိုယူပြီးတော့ဆက်လိုက်တဲ့ခါကျတော့တိုင်းဒေသကြီးလွတ်တော်မဲရမှားနေရမှာကိုပေးရမယ့်ဟာမဟုတ်ဘူးဆိုတော့မဟုတ်တော့ကျမအဲ့ဒီဟာကိုကျမယူပြီးတော့မဲပေးလိုက်တယ်ဆိုရင်အဲ့ဒီမဲကပယ်မဲဖြစ်သွားမှာဖြစ်တယ်အဲ့ဒါနဲ့ကျမဒါကတော့မှားနေရကျမပေးလို့မရဘူးပေးလိုက်ရင်လည်းပယ်မဲဖြစ်မယ်တိုင်ရင်ကသူတို့မသိကြဘူးအဲ့ဒါနဲ့အဲ့ဒါဆိုအမအနေနဲ့တမဲပဲပြီးသွားပါပေါ့နော်ကျန်တဲ့နှမဲအဲ့ဒါဆိုကျမကိုကျန်တဲ့နှမဲအတွက်ဘယ်လိုလုပ်ပေးနိုင်မလဲတိုင်ရင်ကိုကျမမေးတယ်တိုင်ရင်ကပြောလဲဆိုတော့အတတ်နိုင်ဆုံးလုပ်မယ်ဒါပေမဲ့ဘယ်တော့လဲဆိုတာသူတို့အတိအကျဘာမှမပြောနိုင်ဘူးပေါ့နော်အားလုံးတော့ဒီလိုဖြစ်နေရပေါ့နော်ကော်မရှင်ဘက်ကရောအကုန်လုံးကတော့အကြေကြုံအားနေတယ်ပေါ့အားနေတဲ့အတွက်ကြောင့်မလို့အမရင်းနေဒီလိုဖြစ်လာတယ်ပေါ့နော်အဲ့လိုမျိုးပြောပါတယ်ကျူတင်မဲပေးခဲ့တာတော့ကျမအမျိုးသားနှုတ်တော်တစ်ခုပဲရတော့မျိုးသားဒီမိုကရေစီဖွဲ့ချုပ်ဒေါက်တာမြတ်ညာလာဆိုပြီးခဲ့ပါတယ
်အင်္ဂလန်နိုင်ငံမြန်မာတန်ယုံမှာလဲလွတ်တော်နေရာ၃နေရာအတွက်တနေရာပဲမဲပေးခွင့်ရခဲ့တဲ့ကိုအေယာထွန်းကလဲကျူတင်မဲတွေပေးတဲ့နေရာမှာအခြားနိုင်ငံတွေလိုပဲစာရိုက်ကနေပေးတဲ့စနစ်နဲ့လွယ်ကူအောင်လုပ်ပေးတဲ့နည်းလမ်းတွေမျိုးဘာကြောင့်ရွေးကောက်ပွဲကော်မရှင်နဲ့မြန်မာတန်ယုံတွေကအသုံးမပြုတလဲလို့မေးခွန်းထုတ်ခဲ့ပါတယ်
သူတို့ငွေတွေကဒါဟိုစနစ်တကျမလောက်ထားတာပဲလေဟိုကျွန်တော်ဆိုလို့ရှိရင်ဒီကနေကျွန်တော်အဝေးသွားတာကျွန်တော်လန်ဒန်နဲ့ကျွန်တော်နေတဲ့မြို့နယ်ဆိုမိုင်200ကျော်ဝေးတယ်သွားပြန်တော့မိုင်400လောက်လေအလုတ်လောက်မှရက်ကိုအလုတ်ဖြတ်ပြီးသွားတာပေါ့နော်ဟိုရောက်တဲ့အခါကျတော့မဲရားတပြားလေးရတယ်ပြောတယ်အဲ့ဒီမှာဟိုဟိုကျွန်တော်သူတို့တန်ယုံကလူတွေလည်းအပြစ်မမြင်မဲရားတပြားလေးရပြီးတော့အခုသူတို့ပေးခွင့်ရှိတယ်ဆိုတော့အဲ့မဲရားတပြားနှစ်ပြားပေးလို့ရတဲ့လူတွေတန်ယုံကစနစ်တကျစရင်းကောက်ထားလည်းမရှိဘူးว่าซีนกောက်ท่าจริงเนาะเราတို့လို့အဝေးရလူတွေတော့သူတို့ဘယ်လိုလုပ်ပေးမလဲအပြီးအမှပို့ဆက်ဖို့လို့ဟာပြောလို့ရတော်တော်လွယ်တဲ့ကိစ္စကိုဘာကြောင့်အဲ့လိုတွေခက်ခက်ခဲခဲဖြစ်နေကျွန်တော်လည်းနားမလဲ
ချိုတင်မဲတွေပြန်ပြီးပေးနိုင်ရေးရွေးကောက်ပွဲကော်မရှင်မှာတာဝန်အပြည့်ရှိတယ်လို့မဲစင်းမှာမပါလို့မဲမပေးနိုင်နဲ့ကယ်လီဖိုးနီးယားပြည်နယ်လော့စ်အိန်ဂျလိစ်မြို့မှာနေထိုင်နေတဲ့ကိုကောင်းထက်ကပြောပါတယ
်ဒီမဲပြားတွေကိုတီတူတွေလက်ထဲရောင်းပေးမယ်ဆိုတော့ဟာသူတို့တောင်းအတွေ့အကြုံရှိရှိမရှိရှိဒါဟိုအတက်နဲ့ကုန်လုပ်ပေးရမှာပေါ့နော်ဟာပြည်သူတူဦးချင်းစီဒီပါမှာပဲရောင်းနေပါစေပြည်တွင်းထဲမှာပဲဖြစ်နေပါစေပြည်သူတူဦးချင်းစီမဲထက်ခွင့်ရအောင်သူတို့လုပ်ပေးရမှာဒါယူကောက်ဘွဲကော်မရှင်တောင်းအောင်လည
်းမြန်မာနိုင်ငံတွင်းမှာကြိုတင်မဲတွေကိုတော့အောက်တိုဘာလ29ရက်နေ့မှာစတင်ပေးရမှာပါအင်္ဂါနေ့ကပြည်ထောင်စုရွေးကောက်ပွဲကော်မရှင်နဲ့နိုင်ငံရေးပါတီကိုယ်စားလှယ်တွေတွေ့ဆုံပွဲမှာတော့နိုဝင်ဘာလ10ရက်နေ့ကျင်းပမဲ့ရွေးကောက်ပွဲအပြီးရလတ်ကိုနှစ်ပတ်အတွင်းကြေညာမှာဖြစ်တယ်လို့ကော်မရှင်ဥက္ကဋ္ဌဦးတည်ကပြောသွားပါတယ်ရှင်ဗုဒ္ဓဘုနဲ့နေနဲ့ခင် VOA မြန်မာပိုင်းစီစဉ်တွေကိုဆက်လက်ထုတ်လင်းနေပါတယ်မြန်မာအစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ရှစ်ဖွဲ့နဲ့အပြစ်ခတ်ရစဲရေးသဘောတူစာချုပ်လက်မှတ်ရေးထိုးပြီးရပ်ပိုင်းအတွင်းမှာပဲထိုင်းမြန်မာနယ်စပ်မှာနှစ်ပေါင်းများစွာခိုလုံနေကြတဲ့ဒုက္ခသည်တွေကိုနေရက်ပြန်ပို့နိုင်ရေးတပ်ခရိုင်ကတာဝန်ရှိသူတွေဟာအောက်တိုဘာလ20ရက်နေ့ကထိုင်းမြန်မာနယ်စပ်ကိုရောက်ရှိလာတဲ့ဩစတြေးလျတန်တမန်အဖွဲ့နဲ့ဆွေးနွေးခဲ့ကြပါတယ်။ဒါနဲ့ပတ်သက်ပြီးတော့ VOA မြန်မာပိုင်းသတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်ရှင်။
လက်နက်ကင်အဖွဲ့အကြီးဆုံးဖြစ်တဲ့ KNU ကရင်မျိုးသားအစည်းအရုံးအပါအဝင်ကရင်လက်နက်ကင်အဖွဲ့၃ဘွဲ့က မြန်မာအစိုးရနဲ့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစရဲသဘောတူစာချုပ်လက်မှတ်ရေးထိုးပြီးရပ်ပိုင်းအတွင်းမှာပဲဒုက္ခသည်တွေနေရရင်ပြန်ပို့နိုင်ရေးကိစ္စကိုထိုင်းနိုင်ငံဘက်ကဆွေးနွေးစကားပြောဆိုမှုတွေပြန်လည်စတင်လာတာပါ။အောက်တိုဘာလ20ရက်နေ့ကဩစတြေးလျကတန်တမန်ဘွက်လာရောက်ချိန်မှာထိုင်းနိုင်ငံတက်ခရိုင်ကတာဝန်ရှိသူတွေကဆွေးနွေးခဲ့တာဖြစ်ပါတယ်။ကရင်ဒုက္ခသည်ကော်မတီနဲ့ဆွေးနွေးချိန်မှာပြန်ပို့ရေးကိစ္စကိုမဆွေးနွေးခဲ့ပေမဲ့ပြန်ပို့ဖို့အချိန်က9နှစ်ခန့်အချိန်ယူရမယ်ဆိုပြီး KRC အထွေထွေအတွင်းမှုချုပ်ဆရာဘွက်ဆေးကတော့အခုလိုပြောပါတယ်
။ငါတလောပြန်ပို့ဖို့ဆိုတာလုံးဝမဖြစ်နိုင်ပါဘူး။ကျွန်တော်တို့ကရင်ဒုက္ခသည်ကော်မတီပေါ့နော်။ကျွန်တော်တို့ကတော့ဒီဟိုလက်မှတ်ထိုးပြီးတဲ့နောက်ပိုင်းမှာဆိုလို့ရှိရင်တော့ဒီပြန်လေဒီနေရာခြားခြားဘုရားတဲ့ပြင်ဆင်မှုအနေနဲ့ကတော့ရှိတယ်လေပြင်ဆင်မှုအနေနဲ့ကျွန်တော်တို့အ ਨੇ ဆုံးအချိန်၄နှစ်နဲ့၅နှစ်ယူပြီးမှပြန်ပို့ဖို့ကိစ္စကိုကျွန်တော်တို့လုပ်နိုင်မှာဖြစ်တယ်။2020လောက်ပေါ့နော်။ဟုတ်ကဲ့ဒါတော့ကျွန်တော်တို့ကပြင်ဆင်စရာလုပ်စရာတွေအများကြီးရှိတယ်။ကျွန်တော်တို့ကဒီရနေ့စာအနာဂတ်နိုင်ငံတကာအနေနဲ့သတ်မှတ်ထားတဲ့ဒီ voluntary လေးဖြစ်ရမယ်။နောက်တော့ safety လေးရှိရမယ်။နောက်တော့ human dignity လေးရှိရမယ်။နောက်တော့ဒီ self sufficient ဒီ durable solution အဖြစ်လေးပေါ်ပြရမယ်ပေါ့နော်။ဆိုရခါကြတော့လို့ဘုရားတဲ့ကျွန်တော်တို့လည်းပဲကော်မတီတစ်ပါးကြီးဆက်ပြီးတော့ဟိုဘက်အတင်းတဲ့ကကော်မတီတွေနဲ့ကျွန်တော်တို့ပူးပေါင်းပြီးတော့ဒီလောက်ဆောင်တဲ့အရာတွေအများကြီးရှိတယ်လေ
။ဒုက္ခသည်တွေကတော့အစိုးရနဲ့ကရင်လက်နက်ကိုင်တွေကြားနိုင်ငံရေးအရမူပေါင်းတတ်မှတ်ချက်မရှိသေးပဲဆိုရင်နေရရင်းကိုပြန်ဖို့ခက်ခဲနေသေးပဲဆိုပြီးအုံဖြန့်ဒုက္ခသည်စခန်းကော်မတီကတာဝန်ရှိသူတဦးကလည်းအခုလိုဆိုပါတယ
်။ကျွန်တော်အမြင်နဲ့တော့အခုလောလောဆယ်နိုင်ငံရေးမူပေါင်းတွေပါတယ်ဘာမှမပွားသေးဘူးကလူလို့ကျွန်တော်တို့ဆုံးဖြတ်ချက်တခုတော့ပြန်ဖို့အတွက်ဆုံးဖြတ်ချက်ရတော့မဖြစ်နိုင်သေးဘူးလို့ကျွန်တော်မြင်တာပဲလေ။ဆိုတော့ကျွန်တော်ခင်ဗျားတို့မတရားပြန်နေပြည်ပြတဲ့အတွက်ကြောင့်ကရင်လူထုတွေအားလုံးကတော့ဝန်သာချင်းတော့ဝန်သာလိမ့်မယ်လို့ကျွန်တော်ထင်ပါတယ်
။ထူးခြားချက်ကတော့ကရင်လက်နက်ကိုင်အဖွဲ့ဖြစ်တဲ့ KNU နဲ့သဘောတူလက်မှတ်ရေးထိုးတဲ့အခါမှာတရားမဝင်အသင်းကနေဖယ်ဖျက်ပေးတာအကျန်းဖက်အဖွဲ့ကနေပယ်ဖျက်ပေးတာတွေရှိနေတဲ့အတွက်သတင်းကောင်းဖြစ်ပေမဲ့ဒါဟာဒုက္ခသည်တွေအတွက်ကတော့မရှင်းလင်းတဲ့အခြေအနေမှာရှိနေသေးတယ်ဆိုပြီးဒုက္ခသည်တွေဘက်ကတော့ရှုမြင်နေတာပါ
ဒုက္ခသည်စခန်းအနေနဲ့ကသူတို့အတွက်ကတော့အဲ့ဒါလည်းမရှင်းဖြစ်နေတယ်လေကျွန်တော်ကလိုပဲခံယူတယ်ကျွန်တော်ကတန်းတစ်ပါးမှရောက်နေတာရယ်ရောက်နေတယ်ဆိုတော့တော့သမဒကြီးရဲ့ NCA ထိုးတဲ့အချိန်မှာအဖွင့်မိတ်ကုန်းမှလည်းပဲသူတန်းတစ်ပါးဒုက္ခသည်သူထိုင်းနိုင်ငံကရောက်တဲ့ဒုက္ခသည်သူသူဒီအကုန်လုံးလဲသူသုံးတာမပါသေးဘူးသူသုံးတာတော့ IDP အရှင်းလောက်ပဲပါလာ ው ကျွန်တော်ကတော့အဲ့ဒါလိုပဲမြင်ရကြားရသေးတယ
်ထိုင်းနိုင်ငံတက်ခရိုင်ကတာဝန်ရှိသူတွေကတော့ထိုင်းနိုင်ငံအတွက်ဝင်တော့ဝင်ဖို့ဖြစ်နေတဲ့ဒုက္ခတွေကိစ္စကိုဩစတြေးလျတန်တမန်တွေကိုရှင်းပြခဲ့ပါတယ်ဩစတြေးလျတန်တမန်အဖွဲ့မှာမြန်မာနိုင်ငံဆိုင်ရာဩစတြေးလျနိုင်ငံတန်မတ်ကြီးနဲ့ထိုင်းနိုင်ငံဆိုင်ရာဩစတြေးလျတန်မတ်ကြီးအပါအဝင်အဖွဲ့ဝင်၈ဦးပါဝင်ပါတယ်ဆွေးနွေးပွဲအပြီးမှာဩစတြေးလျတန်မတ်ကြီး၂ဦးကလက်ရှိမြန်မာနိုင်ငံရဲ့အနေအထားအရမြန်မာဒုက္ခသည်တွေနေရပြန်တင့်ပြီဆိုပြီးသတင်းတောက်တွေကိုပြောဆိုခဲ့ပါတယ်ဩစတြေးလျနိုင်ငံဟာဒုက္ခသည်တွေကိုကူညီနေတဲ့နိုင်ငံဖြစ်ပြီးထိုင်းမြန်မာနယ်စပ်ကဒုက္ခသည်တွေကိုလည်းလက်ရှိခိုးလုံခွင့်ပေးထားတဲ့နိုင်ငံလည်းဖြစ်ပါတယ်ဩစတြေးလျတန်တမန်အဖွဲ့ဟာတက္ကသိုလ်ထဲကဒုက္ခသည်စခန်းတစ်ခုဖြစ်တဲ့အုံဖြတ်စခန်းထဲကိုအောက်တိုဘာလ21ရက်နေ့မှာတွားရောက်လည်လာမှာဖြစ်ပါတယ်။ထိုင်းမြန်မာနယ်စပ်မှာဒုက္ခသည်စခန်း6ခုရှိပြီးဒုက္ခသည်3သိန်းခွဲခန့်ခိုးလုံနေထိုင်နေပါတယ်။ဒီထဲမှာကရင်ဒုက္ခသည်စခန်း9ခုရှိပါတယ်။အခုအခါမှာကရင်လက်နက်ကိုင်တွေမြန်မာအစိုးရနဲ့ NCA သဘောတူလက်မှတ်ရေးထိုးပြီးဖြစ်တဲ့အတွက်ကရင်ဒုက္ခသည်တွေနေရပြန်နိုင်ရေးကိစ္စဟာပြန်လည်လှုပ်ဆောင်လာတာလည်းဖြစ်ပါတယ်ရှင်။
VOA မြန်မာပိုင်းသတင်းတောက်မှတ်အိမ်ပါပါရှင်အခုတော့ဒီမြန်မာနိုင်ငံကိုရောက်ရှိခဲ့တဲ့ American ဒုတိယအမျိုးသားလုံခြုံရေးအကြံပေး Ben Rhodes ရဲ့မနေ့ကကျင်းပခဲ့တဲ့သတင်းစာရှင်းလင်းပွဲအကြောင်းကိုပြောပြမှာပါရွေးကောက်ပွဲရလဒ်ကိုအတိမတ်မပြုခဲ့ရင်ဒီမိုကရေစီအသွင်ကူးပြောင်းရာကနေနောက်ကျောင်းပြန်တယ်လို့ယူဆပြီး American ရဲ့ယက်တီချက်ကိုပြန်လည်ဆန့်စစ်ရပါလိမ့်မယ်လို့သူကပြောသွားပါတယ်အကြောင်းဆုံးကိုတော့သတင်းစာရှင်းလင်းပွဲကိုကိုရိုင်းသတင်းတက်ရောက်ယူခဲ့တဲ့ VOA သတင်းတောက်မတ်တင်ကီလင်းကပြောပြမှာပါရှင
်။ရွေးကောက်ပွဲရလဒ်ကိုအတိအမှန်မပြုခဲ့ရင်ဒီမိုကရေစီအသွင်ကူးပြောင်းရာကနေနောက်ကျောင်းပြန်တယ်လို့ယူဆပြီးအမေရိကန်ရဲ့ရည်တည်ချက်ကိုပြန်လည်ဆန်းစစ်ရပါလိမ့်မယ်လို့မြန်မာနိုင်ငံကိုရောက်ရှိနေတဲ့အမေရိကန်ဒုတိယအမျိုးသားလုံခြုံရေးအကြံပေးပုဂ္ဂိုလ် Ben Rhodes ကပြောဆိုလိုက်ပါတယ်။ အမေရိကန်သမ္မတဘရက်အိုဘားမားရဲ့တာဝန်ပေးချက်အရရွေးကောက်ပွဲကိုအောင်မြင်စွာကျင်းပနိုင်ရေးတိုက်တွန်းအားပေးဖို့နဲ့တနိုင်ငံလုံးအပြစ်ရရေးသဘောတူစာချုပ် NCA နဲ့ပတ်သက်တဲ့ဖြစ်ထွန်းမှုတွေကိုလေ့လာဖို့ရောက်ရှိနေတာလည်းဖြစ်ပါတယ်။အပြည့်အစုံကိုတော့ VOE သတင်းတောက်မတ်တင်ကီလင်းကပြောပြပေးပါမယ်ရှင်။
အကြောင်းမျိုးမျိုးကြောင့်ရွေးကောက်ပွဲရလဒ်ကိုအတိအမှတ်မပြုခဲ့ရင်ဒီမိုကရေစီအသွင်ကူးပြောင်းရာကနေနောက်ပြန်လှည့်တယ်လို့ယူဆပြီးအမေရိကန်အစိုးရရဲ့မြန်မာနိုင်ငံအပေါ်ထားရှိတဲ့သဘောထားကိုပြန်လည်ဆန်းစစ်သွားမယ်လို့အမေရိကန်ဒုတိယအမျိုးသားလုံခြုံရေးအကြံပေးပုဂ္ဂိုလ် Ben Rhodes ကပြောဆိုလိုက်ပါတယ
် If the result of the election is not respected and I'm not going to get into a hypothetical scenario over exactly what that would look likeclearly that would represent a step backwards and we would have to make assessments about
ဘလို့ပုံစံနဲ့ဖြစ်နိုင်မယ်ဆိုတာခမမပြောနိုင်ပေမဲ့တကယ်လို့အများရွေးကောက်ပွဲရလဒ်ကိုအတိမတ်မပြုတ်ခဲ့ဘူးဆိုရင်ဒါဟာနောက်ကျောင်းပြန်တဲ့သဘောပါပဲဒါကြောင့်ကျွန်တော်တို့အမေရိကန်ပြည်ထောင်စုရဲ့မူဝါဒအရကျွန်တော်တို့ရဲ့ယက်တီချက်ကိုပြန်လည်ဆန်းစစ်ရပါလိမ့်မယ်ဒီမိုကရေစီရရွေးကောက်ပွဲရလဒ်ကိုအတိမတ်မပြုတ်ခဲ့ရင်တင့်တော်တဲ့အချိန်မှာတင့်တော်တယ်လို့တုံ့ပြန်မှာဖြစ်ပါတယ်ဒါပေမဲ့ဒီလိုဖြစ်လာလိမ့်မယ်လို့မျှော်လင့်မထားပါဘူး
ဒါအပြင်ရွေးကောက်ပွဲပြီးသွားလို့အစိုးရဖွဲ့တဲ့အခါမှာလည်းနိုင်ငံရေးပါတီတွေကခေါင်းဆောင်တွေမျက်မျှတက်တာပါဝင်တဲ့အစိုးရမျိုးဖြစ်စေချင်တယ်လို့ပြောပါတယ်။တစ်ချက်ထဲမှာပဲလက်တလောရေးထိုးခဲ့တဲ့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရဲ့စည်းစာချုပ် NCA မှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအားလုံးမပါဝင်ခဲ့ပေမဲ့လည်းတစ်ချိန်မှာအားလုံးပါဝင်နိုင်ရေးအတွက်ဆောင်ရွက်ဖို့ Ben Rhodes ကအကြံပြုပါတယ်
။ The goal of the government is to reach a truly nationwide ceasefire which would beprofoundly in the interest of the country the best way to preserve and I should add
အစိုးရရဲ့အဓိကပန်းနိုင်ဟာတနင်္ဂနွေလုံးအတိုင်းတာနဲ့အပြစ်ခတ်ရေးစဲရေးစာချုပ်လက်မှတ်ထိုးနိုင်မှုပါအခုလက်မှတ်ရေးထိုးရမှာမပါဝင်သေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဘက်ကလည်း NCA မှာပါဝင်မှုစိတ်ဝင်စားရှိကြတာတွေ့ရပါတယ်ဒါကြောင့်နှစ်ဖက်လုံးကတနင်္ဂနွေလုံးအတိုင်းတာနဲ့အပြစ်ခတ်ရေးစဲဖို့ဆိုတဲ့ပန်းနိုင်ကိုရောက်ဖို့ကြိုးစားရပါမယ်ဒီအချက်ကိုကျွန်တော်တို့အစိုးရကိုတင်ပြခဲ့တာပါဒါမှလည်း NCA စာချုပ်ထဲကဂရုပြုချက်အတိုင်းဖြစ်မြောက်မှာပါလက်မှတ်ထိုးပြီးသားအဖွဲ့ရည်အနေနဲ့လည်းဒါဟာတနင်္ဂနွေလုံးအတိုင်းအတာအနေနဲ့ဂတိကဝတ်ပြုထားတယ်ဆိုတာကိုမှတ်ယူကြရပါမယ်။ဒီစာချုပ်ဟာလက်မှတ်ထိုးပြီးသားတိုင်းသားဒေသတွေမှာပိုကောင်းတဲ့လူနေမှုဘဝဖြစ်ထွန်းလာစေမှာဖြစ်ပြီးတော့လက်မှတ်မထိုးရသေးတဲ့ဒေသတွေအတွက်လည်းအခွင့်အရေးရှိသေးတယ်ဆိုတာသိကြဖို့လိုအပ်ပါတယ်
။ဒီစာထဲမှာပဲအစိုးရောက်တဲ့စကားအသုံးအနှုန်းတွေဟာရွေးကောက်ပွဲအပေါ်ဆိုးကျိုးတက်ရောက်နိုင်ပြီးဘာသာရေးနဲ့နိုင်ငံရေးကိုခွဲခြားဖို့လိုအပ်တယ်လို့အခုလိုသုံးသပ်လိုက်ပါတယ်
။ when you look atsome of the activities that have taken place when you look at some of the language that has certainly been more extreme in terms of incitement against religious minorities
လူနေစုဘာသာဝင်တွေပေါ်တုံ့နှုံးတဲ့တချို့စကားတွေဟာအစွန်းရောက်တာကိုတွေ့ရပါတယ်ဒါတွေကြောင့်မတည်ငြိမ်မှုနဲ့အကြမ်းဖက်မှုတွေလည်းဖြစ်သွားနိုင်ပါတယ်ကျွန်တော်တို့အစိုးရနယ်ကောအဖွဲ့အစည်းမျိုးစုံနဲ့ဒီကနေ့တွေ့ပြီးတော့လူနည်းစုဘာသာဝင်တွေပေါ်မှာအစွန်းရောက်တဲ့စကားအသုံးပြုတာတွေကိုတရားဥပဒေအရရေးယူတာတွေလုပ်ဖို့ဟာနံပါတ်1အရေးကြီးကြောင်းပြောခဲ့ပါရယ်မြန်မာနိုင်ငံဟာအခြေခံဥပဒေမှာပါဝင်တဲ့အတိုင်းဘာသာရေးနဲ့နိုင်ငံရေးကွဲကွဲပြားပြားရှိရမယ်ဆိုတဲ့အတိုင်းမှာပဲဒီအစွန်းရောက်တဲ့ဘာသာစကားအသုံးပြုသူတွေကိုလည်းရေးယူရမှာဖြစ်ပါရယ်အစိုးရအနေနဲ့နိုင်ငံရေးရေးချိန်ဘလောက်ပဲမြင့်နေပါစေထိန်းချုပ်မှုရှိရမယ်ဆိုတာနားလည်သဘောပေါက်ရပါမယ်အထူးသဖြင့်ဘာသာရေးအထူးကယုံနေဖြစ်နိုင်တဲ့ဆိုပို့ပြီးတော့ထိန်းချုပ်ရပါမယ်
ဒါအပြင်သူအနေနဲ့အရင်ရွေးကောက်ပွဲမှာမဲပေးခွင့်ရခဲ့ပြီးအခုမဲပေးခွင့်မရှိတော့တဲ့လူနည်းစုတွေအတွက်လည်းစိုးရိမ်ကြောင်းပြောဆိုခဲ့ပါတယ်။အမေရိကန်ဒုတိယအမျိုးသားလုံခြုံရေးအကြံပေးပုဂ္ဂိုလ် Ben Rhodes ဟာဒီခီးစဉ်အတွင်းနေပြည်တော်မှာသမ္မတဦးသိန်းစိန်တပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နိုင်ငံခြားရေးဝန်ကြီးဦးဝနမောင်တွင်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတင်အေးနိုင်ငံတကာရွေးကောက်ပွဲအကဲဖြတ်အဖွဲ့တွေနဲ့တွေ့ဆုံပြီးရန်ကုန်မြို့မှာတော့YC Lee အရှိတောင်အာရှလူငယ်ခေါင်းဆောင်များအဖွဲ့ဝင်တွေဘာသာပေါင်းစုံချစ်ကြည်ရေးအဖွဲ့ဝင်တွေနဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ်။ဒါအပြင် Ben Rhodes ဟာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါ်အောင်ဆန်းစုကြည်နဲ့လည်းနေအိမ်မှာဒီကနေ့တွေ့ဆုံခဲ့ပါတယ်ရှင်
။ဒါကတော့ VOE မြန်မာပိုင်းသတင်းတောက်မတ်တိန်ကီလင်းပြောပြသွားတာပါရှင်။စောစောကသူ့ရဲ့အတန်ဖိုင်စဖွင့်ရမှာမတ်တိန်ကီလင်းအတန်မတိုင်ခင်အမှားရွေးအနေငယ်ဖြစ်ခဲ့တာကိုသောရရှင်တွေကအထူးတောင်းပန်ပါတယ်ရှင်။ဗုဒ္ဓဘုနေ့နေနဲ့ခင် VOE မြန်မာပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ
် VOE မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုတနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးတော့ဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီထိတစ်ချိန်နေ့လယ်12နာရီကနေညနေ1နာရီထိတစ်ချိန်ဖြစ်ပါတယ် ညနေခင်းအစောပိုင်း6နာရီကနေ9နာရီအစီအစဉ်ကိုလိုင်းတူ16 19နဲ့25လို့ကနေထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတူ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ထုတ်လွှင့်ပေးနေပါတယ်။ VOE မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လှန့်မီတာအသေးစိတ်ကို burmese.voenews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင်မြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VOE မြန်မာပိုင်းရဲ့မနက်ဖက်အစီအစဉ်ကိုမြန်မာစံတော်ချိန်မနက်9နာရီအထိလိုင်းတိုမီတာ24 32 49တို့အပြင်လိုင်းလက်မီတာ190 kHz 1905တို့ကနေတိုးချဲ့ထုံးလွှင့်သွားမှာပါအခုဒုတိယပိုင်းနာရီဝက်မှာတော့အဖက်စင်ကဏ္ဍတွေကိုဆက်လက်နားဆင်ရမှာပါရှင
်ပြီးထားတဲ့ရင်းနဲ့အကြီးလူအကြီးတွဲနေနေပြီးတော့မမျှတမှုပထမဆုံးတွေ့ရတယ်နောက်မဲပြားပေးလာတဲ့အချိန်ကြတော့မဲပြားဒီမရဟိုပြည့်စုံတာမရတဲ့အပိုင်းကိုတွေ့ရတယ်
။ဒါကတော့အင်္ဂါနေ့ညဓာတ်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးမယ့်အကြောင်းအရာပါရှင်။နောက်ပိုင်းမှာထုတ်လွှင့်ပေးမှာပါ။ဒါအပြင်အင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုလည်းတင်ဆက်ဖို့ရှိပါတယ်။အခုတော့ကမ္ဘာသတင်းစာမျက်နှာတွေပေါ်ကမြန်မာနိုင်ငံအကြောင်းရေးသားချက်တွေကိုဦးကျော်စန်းသာကကောက်နှုတ်တင်ပြမှာပါရှင်
။သမိုင်းဝင်မြန်မာရွေးကောက်ပွဲကိုမဲဆန္ဒရှင်လေးသန်းလက်လွတ်ဖွယ်ရှိရဲဆိုတဲ့ခေါင်းစဉ်နဲ့ Writers သတင်းဌာနရဲ့ Amy Sweeter နဲ့Anthony Slotkowski တို့ရေးသားထားတဲ့ဆောင်းပါးကိုဥစွာတင်ပြလိုပါရယ်။အမှားအယွင်းတွေထူပြောတဲ့ message တွေနဲ့ပဋိပက္ခတွေကြောင့်မဲမပေးနိုင်တဲ့ဒေသတွေရဲ့အခြေအနေတွေဟာမြန်မာနိုင်ငံရွေးကောက်ပွဲရဲ့ခိုင်လုံစိတ်ချရမှုကိုယော့နေစေမှာဖြစ်ပါရယ်။ HRW ခေါ်လူခွင့်ရေးစောင့်ကြည့်မှုအဖွဲ့က Phil Robinson ကအစိုးရဟာနိုင်ငံသားတိုင်းမဲပေးခွင့်ရရှိရေးကိုအမှန်တကယ်မဆောင်ရွက်ဘူးလို့ဆိုထားပါရယ်။2017မှာတက်လာတဲ့အရသာတစ်ပိုင်းအစိုးရရဲ့ပြုပြင်ပြောင်းလဲရေးဆိုတဲ့အထက်မှာနိုဝင်ဘာလ10ရက်ရွေးကောက်ပွဲဟာအဓိကသမိုင်းမှတ်တမ်းကြီးတစ်ရက်ဖြစ်ရည်တည်နေပါတယ်။အာဏာရကြံ့ခိုင်ဖွံ့ဖြိုးရေးပါတီကိုဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကအပြတ်အသတ်အနိုင်ရမဲ့အလားအလာရှိနေရပါ။အခုလောလောဆယ်မှာထိုင်းနိုင်ငံမဟာချင်းရေလုံငန်းရောက်ရှိနေရတဲ့မြန်မာလူမျိုးသုံးသိန်းလောက်ကသူတို့ရဲ့မဲပေးနိုင်မှုအခြေအနေကိုစဉ်စဉ်လင်းလင်းမသိကြရဘူး။မြန်မာအစိုးရအရာရှိကရှင်းပြခြင်းမရှိခဲ့ဘူးလို့ဆိုကြပါတယ်။အစိုးရဟာ NLD ကိုကြောက်လို့ကျွန်တော်တို့ကိုမဲပေးခွင့်မပေးချင်တာဖြစ်တယ်လို့2012မှာဒေါအောင်ဆန်းစုကြည်ရောက်ရှိခဲ့တဲ့အဲ့ဒီဒေသကလူတချို့ကပြောကြပါတယ်။ပြည်ပမှာသွားရောက်ပြီးတရဝင်းအလုတ်လုပ်နေသူ2သန်းလောက်စီးတဲ့အထက်က3,000-4,000လောက်ပဲအချိန်မီမဲပေးခွင့်ရအောင်ဆောင်ရွက်နိုင်ခဲ့တယ်လို့မြန်မာအစိုးရကလည်းဆိုထားပါတယ်။ရာစုဝက်ကြော်ကြော်စေအုပ်ချုပ်ရေးနဲ့နေခဲ့ရတဲ့မြန်မာနိုင်ငံဟာရွေးကောက်ပွဲလူဖူးတဲ့အတွေ့အကြုံရှိပါဘူး။စစ်တပ်ကလည်းဩဇာကြီးစုနေစေဖြစ်ပါတယ်။ပြီးခဲ့တဲ့အပတ်ကဆိုရင်သမနာဦးသိန်းစင်ရဲ့ရင်းနှီးတဲ့ဗိုလ်ချုပ်ဟောင်းမဟာမိတ်တူဖြစ်သူရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးတင်အေးကပါတီတွေကိုဖိတ်ပြီးရွေးကောက်ပွဲရွှေကောင်းဆွေးရမယ်လို့ပြောခဲ့ပါတယ်။ဒီကိစ္စကိုရွေးကောက်ပွဲကော်မရှင်အရာရှိတွေတောင်မသိလိုက်ကြပါဘူး။သတင်းလောကမှာပွက်လော့ရိုက်သွားပါတယ်။အမေးအမြန်းတွေတန်တမန်လောကစိုးရိမ်မှုတွေဆူညံနေလာတော့ဒီအစီအစဉ်ကိုနောက်ပြန်လှည့်သွားခဲ့ပါတယ်။ဒါဟာအစီအစဉ်ညံဖြစ်မှုပွင့်လင်းမြင်သာမှုကင်းမဲ့မှုကိုသာမကအစိုးရကထင်သလိုဝင်ရောက်ဆွတ်ဖက်နိုင်ပွဲရှိတယ်ဆိုတာကိုလည်းပြသနေတာဖြစ်ပါတယ်။ရေပေးသင့်ပြည်သူတွေအရင် white card ကင်ဆောင်ခဲ့တဲ့ယာယီနိုင်ငံသားတွေဒေသရင်းဥအိမ်မဲ့ပြောင်းရွှေ့နေရသူတွေထိုင်းနယ်စပ်ကသိမ်းနှံချီတဲ့ဒုက္ခသည်တွေထိုင်းနိုင်ငံနယ်စပ်မလေးရှားနယ်စပ်မှာသွားပြီးတော့အလုပ်လုပ်နေရတဲ့ပြည်သူတွေသုံးသန်းလောက်မဲပေးခွင့်ဆုံးရှုံးနေရမယ့်သဘောဖြစ်နေပါတယ်။တခါအပြည့်ရသဘောတူညီခဲ့တဲ့ဒေသကပြည်သူတွေကိုမဲပေးခွင့်စီစဉ်ပေးဖို့လည်းအချိန်မမီတော့ဘူးလို့ကောင်းရှင်ရရှိရဆိုပါတယ်ဒီလိုအမားအယွင်းတွေမဲဆန္ဒရှင်တွေမဲစင်ကပြောက်နေတာတွေဖြစ်နေတဲ့အတွက်လွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲဖြစ်နိုင်ဖို့အလားအလာမရှိဘူးလို့သုံးသပ်ကြရတဲ့ဆိုတဲ့အကြောင်းရေးသားထားပါခင်ဗျာအခုဆက်လက်ပြီးအပြစ်ခတ်ရဆဲရေးဟာဘိမ်းပြသနာကြဆင်းစင်မလားဆိုတဲ့ခေါင်းစဉ်နဲ့ hightimes.com Bill Weinberg ရေးသားထားတာကိုထုတ်ထုတ်တင်ပြလိုပါတယ်ပြီးခဲ့တဲ့အပတ်ကအပြစ်ရလက်မှတ်ရေးထုတ်ခဲ့ပါတယ်သဘုံအဖွဲ့အလုံးပါဝင်ဖို့ရည်ရွယ်ခဲ့ပေမဲ့ရှစ်ဖွဲ့သာပါဝင်ခဲ့ပြီးခုနှစ်ဖွဲ့လက်မှတ်မထိုးခဲ့ပါဘူးမထိုးတဲ့အထက်မှာအင်အား2000ခွဲလောက်ရှိတဲ့ UWSA ဝတပ်ဖွဲ့နဲ့ကချင်ကိုကန်းစားတဲ့တိုင်းရင်းသားအဖွဲ့တွေအများကြီးပါဝင်နေပါတယ်တချိန်တည်းမှာပဲရွှေတရီကန်ဒေသမှာဘိန်းဆိုင်တိုးလာပြီးအာဖဂန်နစ္စတန်ကိုအမိလိုက်နေပါတယ် UNODC လို့ခေါ်တဲ့ကုလသမဂ္ဂမူရင်းနဲ့ပြည်မှုဆိုင်ရာရုံးရဲ့အစီရင်ခံစာအရရွှေတရီကန်ဒေသမှာ2014ဘိန်းထွက်ဟာ2013တက်ပူလာပါတယ်ဘိန်းထွက်တန်ချိန်960ကျော်တိုးခဲ့တယ်လို့ဆိုပါတယ်တူရချင်းအကြောင်းရင်းတစ်ခုကတော့လက်နက်ကင်အင်အားစုတွေဘိန်းဆိုင်ပြူရီကိုအပိနေတာတခါချွတ်ကြံနေတာတောင်သူတွေကမိသားစုဘဝရည်ရည်အတွက်ဘိန်းကိုအောက်ကိုနေရလို့ဖြစ်ပါတယ်လ Lenagain Pidi Bakari, Senior Dida Pied, Lenagain Puru, Binkongwe, Bisong Yare, Suya Tanas Hanga, the two, Ye, Sita Dualebe, Binboreya, the Benchedea, the Yalavi Suin, Chincha Biong, we don't can a Yare, Sutavare, Midazu Boya de Junkan Yajima. အစိုးရနဲ့တချို့အဖွဲ့အစည်းတွေရဲ့ဘိန်းတိုက်ဖြည့်ရေးကိုလည်းပဲကြုံတွေ့နေရပါတယ်အစားထိုးဖွံ့ဖြိုးရေးအစီအစဉ်တွေကိုတကယ်အကောင့်ထဲပုံနိုင်တဲ့ကာလအထိဒီဘိန်းဆိုင်ပြုံမှုတိုက်ဖြည့်ရေးကိုရပ်တင်ထားတဲ့လို့လည်းသူတို့အနာရှိရဲ့ဆိုတဲ့အကြောင်းရေးသားထားပါတယ်ခင်ဗျာ
ဒီမြန်မာပိုင်းရဲ့ရွေးကောက်ပွဲအထူးအစီအစဉ်ဖြစ်တဲ့ရေဒီယိုအစီအစဉ်တင်ဆက်မှုတွေကိုစက်တင်ဘာလ27ရက်နေ့ကစတင်ပြီးတော့နေ့စဉ်တနေ့ကို
비오이မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုတော့အေရှာဆက်7ဂျူလူကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ဗီအိုအေရုပ်သံနဲ့ရေဒီယိုအစီအစဉ်တွေကိုကြည့်ရှုနားဆင်အားပေးကြတဲ့အတွက်အထူးကျေးဇူးတင်ပါတယ်ရှင်။ပုတ်တပုနေ့နေနေခင်း
VOA News.com ဖြစ်ပါတယ်ရှင်။အခုတော့နနေခင်းအင်္ဂလိပ်စာသင်ခန်းစာစီစဉ်ကိုနားဆင်ဖို့အချိန်ရောက်ပါပြီ။အမေရိကန်သုံးအင်္ဂလိပ်စာသင်ခန်းစာကိုဒေါ်လာလာတန်းကစီစဉ်တင်ဆက်မှာပါရှင်။ဒီနေ့မြန်မာ idiom အသုံးကတော့
Street Smart ဆိုတာပဲဖြစ်ပါတယ်။စာလုံးပေါင်းက Street ga lan smart smart ga nyan kaung na the myet da so lo guide khulung ye dai yai di be ga lo lan dui ne pat de lu nyan kaung na bo shin tam myan a phi no nyan kaung lo lan dui go hmat mi de lu thin sia shi be me lu a de lu a de be myo ma hoh ba wu idiom so le to wai di be ga ni sin bwa ta shao lu shao lan ya de lan khi ma a chi ni go a kin pa da go so lu da phit ba de Again, body, Suyama, a ye chigo, tide, minicake, cut gown, a tweetchum, a tin yale, shibu, lume, swing, mammy, timau. Shishin pure, I know, maara, madonna, washi. Didn't want Americans cup yoma, a tomyade, shibari. Dabi, mure dwayne, mure dwada, lada, lele bebe, shide lu, pedwayne, shawnine, dugu, street smart, so bidole, yinyon, tono yabari.
Tony actually understands a lot of things happening in the world today. He is street smart and knows how to get along with people. Tony actually understands a lot of things happening in the world today. He is street smart and knows how to get along with people. Street smart.
နောက်ဆက်ရတဲ့အင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုVOA မြန်မာပိုင်းရဲ့ရုပ်သံအစီအစဉ်မှလည်းတင်ဆက်နေပါတယ်။တနင်္လာနေ့ထုံးလင်းကျမ်းမှာအပတ်စဉ်ကြီးစုနားဆင်နိုင်ကြပါတယ်ရှင်။ဆက်လက်ပြီးတော့အင်္ဂါနေ့ညဒိုက်ရိုက်လေးလိုင်းအစီအစဉ်ကိုနားဆင်ကြရအောင်ပါ။ကိုအောင်လွေဦးနဲ့အတူထုတ်လုပ်ရေးမှုမဆုမွန်ကစီစဉ်တင်ဆက်ထားပါတယ်ရှင်။
ပြပရောင်မြန်မာနိုင်ငံသားတွေရွေးကောက်ပွဲအတွက်ကြိုတင်မဲပေးခြင်းမြင်မဲ့မပဲရွေးနိုင်မဲနဲ့ဖြစ်ခဲ့ရတဲ့ပြဿနာတွေနဲ့ကြုံခဲ့ရပါတယ်။ဒီလိုပဲနိုဝင်ဘာလ10ရက်နေ့ရွေးကောက်ပွဲမှာရောဒီလိုပြဿနာမျိုးတွေပေါ်လာရင်ဘယ်လိုဖြေရှင်းကြမလဲဒီလိုမဖြစ်အောင်အကောင်းဆုံးဘယ်လိုပြင်ဆင်သင့်တယ်လဲဆိုတာကိုကျွန်တော်တို့ဆွေးနွေးဖို့စီစဉ်ထားပါတယ်။
အရင်ဆုံးအနေနဲ့ကတော့ဒီကော်မရှင်ဥက္ကဋ္ဌဦးတီဒီနေ့ပဲတင်းစားရှင်းလင်းပွဲမှာရှင်းပြသွားတာရှိပါတယ်ပြပမှာကြိုတင်မဲပေးဖို့စီစဉ်ရတဲ့နေရာမှာကော်မရှင်ရဲ့နိုင်ငံခြားရေးဝန်ကြီးဌာနရဲ့မဲဆန္ဒရှင်တွေအားလုံးမှာတွေ့ကြုံရှိလို့ဖြစ်သွားတာပါဆိုပြီးတော့သူကဖြည့်ရှင်းချက်ထုတ်သွားပါတယ်ဆိုတော့မဲပေးမဲ့သူတွေမဲမပေးနိုင်မဲ့ဖြစ်ခဲ့ရတဲ့ကိစ္စတွေမှာဘယ်နေရာတွေမှာအဓိကအားနည်းချက်တွေတွေ့ရတယ်လဲဆိုတော့ကျွန်တော်တို့အရင်ဆုံးပြန်ပြီးတော့ဟိုလက်လန်းမိသမီးသုံးသပ်ချင်ပါတယ်အရင်ဆုံးတော့ဆန္ဒမဲပေးရေးကိစ္စတွေမှာလိုက်လံပြီးတော့ပါဝင်ကူညီဆောင်ရွက်ပေးနေတဲ့ဥရွှေပါသဘောထားကိုသိချင်ပါတယ်ခင်ဗျာ
အဓိကအားနည်းချက်ကိုပြောမယ်ဆိုရင်တော့နံပါတ်၁ကတော့ဗျာသူတို့သတ်မှတ်တဲ့ပထမဆုံးကတော့ပေးထားတဲ့ရေနဲ့အကြီးလူအကြီးတွဲနေနေပြီးတော့မမျှတောင်းမှုကိုပထမဆုံးတွေ့ရတယ်။နောက်မဲပြားပေးလာတဲ့အချိန်ကျတော့မဲပြားဒီမရဟိုပြည့်စုံတာမရတဲ့အပိုင်းကိုတွေ့ရတယ်။နောက်ဒုတိယချက်ကတော့မဲလက်မှတ်ဒီမှာကိုယ်စလေလက်မှတ်နဲ့မဲမှုလို့ဟာမဲမှုလက်မှတ်နဲ့မဲဘုံတစ်စီးလုံးမပါတာကိုတွေ့ရတယ်။ဒါတွေကိုအားလုံးကိုသုံးသပ်ကြည့်လိုက်ရင်ဒါအားလုံးရဲ့တောင်းကပေါ်မရှင်ပါပဲကျွန်တော်တောင်းဝန်ရှိတယ်။ဒီရဲ့နည်းဥတွေရဲ့ပြဋ္ဌာန်းချက်အရာကဒီပရမပုံစံ15နဲ့6လောက်ပြီးတယ်ဆိုတာနဲ့အဲ့ဒီ6ကွာတွေဟာကျွန်တော်တို့ရဲ့နိုင်ငံရေးဝန်ကြီးဌာနကိုရောက်မယ်နိုင်ငံရေးဝန်ကြီးဌာနကနေပြီးတော့ကျွန်တော်ဟိုကော်မရှင်ကိုရောက်မယ်ကော်မရှင်ကမြို့နယ်ကော်မရှင်ကိုသွားမယ်မြို့နယ်ကော်မရှင်ကရပ်ပတ်ကော်မရှင်ကိုသွားမယ်ရပ်ပတ်ကော်မရှင်ကဒီသူ့ရဲ့မဲဆင်းတွေကိုသူကပြုစုပေးရမယ်ပြုစုပေးပြီးရင်အဆက်ဆက်အဲ့ဒီကပြန်တက်သွားမယ်ဆိုတော့အဲ့ဒီလိုတက်ပဲသွားပဲလမ်းကြောင်းဒီပုံမှန်နိုင်သွားတဲ့အတွက်ကြောင့်သူတို့စီကိုပုံစံ15ရောက်ပြီးလို့အဲ့ဒီမှာရှိနေတဲ့လူတွေကိုလည်းမဲပေးခွင့်ရှိတယ်ဆိုတာကိုအတိပေးပြီးတော့ပုံလို့ပရိုတီကိုရောက်သွားပြီဆိုတာပုံမှန်လမ်းကြောင်းပဲဖြစ်တယ်။ဒါပေမဲ့အဲ့ဒီပုံမှန်လမ်းကြောင်းရဲ့အထက်မှာတကယ်မဲလက်မှတ်ကိုထုတ်ပြရမယ့်အချိန်ကျတော့မြို့နယ်ကော်မရှင်ကထုတ်ပြရမှာဖြစ်တယ်ခင်ဗျာ။အဲ့မြို့နယ်ကော်မရှင်ကထုတ်ပြရမယ့်အထက်မှာအဲ့ဒီမှာလောချုံမှုဆိုတာဒီနံပါတ်1ကမြို့နယ်ကော်မရှင်ကနေပြီးတော့တစိမ့်တုံးနဲ့အဲ့ဒီထုတ်ပြသူရဲ့လက်မှတ်ဆိုတာအဲ့ဒီမြို့နယ်ကော်မရှင်မှာတာဝန်ရှိတယ်ခင်ဗျာ။နံပါတ်2ကနေပြီးတော့အဲ့ဒီကသူတို့ဘယ်လိုလုပ်ပြလိုက်တဲ့ဆိုတာကိုမပြောနိုင်ပေမဲ့လည်းအဲ့ဒီနောက်ဆုံးသူကမှတစိမ့်ကျွန်တော်ဒီ UEC ဘိုးကော်မရှင်ကိုသွားတယ်ဘိုးကော်မရှင်ကနိုင်ငံတော်ဝန်ကြီးဌာနကိုသွားတယ်ဆိုတော့အဲ့ဒီစကြရဲမှာမဲရည်တဲ့တောက်ဆုံမှုဒီအဲ့ဒီစကြရဲမှာတခုဖြစ်နိုင်တယ်ခင်ဗျာဒါပေမဲ့တန်ယုံကိုရောက်တဲ့ချိန်မှာတန်ယုံကပြောတဲ့ပုံစံကတော့သူတို့စီရောက်တာကတော့ဒီတိုင်းပဲမရောက်ရင်လည်းမရောက်ဘူးပြောတယ်ရောက်လည်းရောက်တယ်ပြောတယ်လို့ဆိုရင်နံပါတ်1ကမြို့နယ်နဲ့ UR မနဲ့ဒီဘိုးကော်မရှင်နဲ့အဲ့ဒီစကြရဲမှာရဲ့ပွားမှုနဲ့နေပြီးတော့သူတို့ရဲ့ဟောမဖြစ်နေဖြစ်ဖြစ်စင်အလုံးကသူတို့ဒီမှာအခြေခံတယ်လို့ကျွန်တော်ယူဆရခင်ဗျာ
ဟုတ်ကဲ့ကျေးဇူးပါကျွန်တော်ကုဒီဆွေးနွေးဝတ်တဲ့ဒီအရက်ဖက်လူမှုအဖွဲ့အစည်းဖိုရမ်ကဒီမက်ခင်လေးလည်းရှိနေပါတယ်မက်ခင်လေးသဘောထားလည်းပြောပါအောင်ခင်ဗျာအခုကျွန်တော်တို့ပြပမှာဒီကျွတင်မဲတွေပေးခဲ့တဲ့နေရာမှာတွေ့မြင်ငဲရသလောက်ပေါ့လေအဓိကအားနည်းချက်ကဘာတွေရှိလဲခင်ဗျာ
ဒီမှာတခုပဲခြုံပြီးတော့ပြောချင်တာကကျွန်မတို့အားရတယ်တကယ်ပြပရောက်တဲ့မြန်မာတွေကတက်တက်ကြွကြွနဲ့ကိုယ့်နိုင်ငံအကြောင်းလဲအတွက်ရမဲပေးဖို့အတွက်နော်ညာအိတ်တန်းစီရာတွေဒါတွေမြင်ရတဲ့ခါကျတော့တော်တော်လေးကျွန်မဟိုမျက်ရည်လဲမိအောင်ကိုတော်တော်ပီတိဖြစ်ရတယ်ဝမ်းသာရတယ်ကိုယ့်နိုင်ငံအကြောင်းလဲအတွက်စိတ်အားထက်သန်မှုရှိတာပေါ့နော်ဒါကကျွန်မတို့ဒီဒီပိုင်းနဲ့နေကျွန်မတို့ကဒီကျန်တဲ့လူတွေရဲ့မဲဟာအလဟတ်မေးပိတ်ခွင့်မရတဲ့လူတွေရဲ့မဲဟာအလဟတ်ဖြစ်သွားတာမဖြစ်သွားတာတော့ဒီပိုင်းပေါ့ဒီဒီပိုင်းနဲ့နေကျွန်မတို့ကိုကိုကျမတို့နိုင်တယ်လို့ပဲကျမတို့ကတော့ဒီလိုသတ်မှတ်ချင်တယ်နောက်တစ်ခုကတော့ခုနဆရာဦးရွှေပါပြောသလိုပဲဒီ process ကြီးကမနေ့ပြန်တဲ့ဘက်ဟိုတင်မှာထပြီးတော့နေချင်းညချင်းလုပ်တဲ့ process မဟုတ်ဘူး UEC အနေနဲ့ဒီ voter list ကိစ္စ election ကိစ္စကိုလုပ်နေတာဒီတော်တော်ကြာနေပြီနှစ်နှစ်ကိုချီပြီးတော့ကြာနေပြီဖြစ်တဲ့အတွက်ဒီ process တွေကိုသူတို့တည်တည်ချာချာဟိုစီမံဆောင်ရွက်ထားရမှာဖြစ်တယ်ဒါသူတို့ရဲ့စီမံဆောင်ရွက်မှုအားနည်းမှုတွေပါနိုင်တယ်ယူသားစွာမှားယွင်းမှုလားဒါကတော့မယူသားမတားမှားယွင်းမှုလားဆိုတော့သူတို့ကိုယ်တိုင်ပဲသိမယ်ကျမတို့ပြောလို့မရအောင်ဒါပေမဲ့ဒီဟာအားလုံးကိုကျမတို့ကအခုကျမတို့ပြောရင်လည်း UEC ကိုပြောတယ်ခုနဆရာဦးရွှေပါလည်း UEC ပြောတယ်လူတိုင်းက UEC ပြောတဲ့အခါကျတော့ UEC ဥက္ကဋ္ဌကတော်တော်လေးခံပြီးနာနာကြီးကြီးဖြစ်နေတဲ့ပုံစံလေးနဲ့ပြောတာတွေလည်းရှိတဲ့အခါကျတော့ကျမတို့အနေနဲ့ကဒီကိစ္စမှာတာဝန်ရှိဆုံးညီ UEC လေကျမတို့ပြည်သူတွေအနေနဲ့စဉ်းစားကြည့်ပါနိုင်ငံသားရောက်နေတဲ့လူတွေလည်းသူတို့မျှော်လင့်ချက်နဲ့မဲပေးချင်ကြတယ်ကျမတို့ပြည်တွင်းမှာရှိတဲ့လူတွေလည်းမဲပေးချင်ကြတယ်ဒါပေမဲ့အဲ့ဒီ process ကိုကျမတို့ဘယ်သူမှတိတ်ပြီးတော့နားမလည်နိုင်ဘူးဘာလို့ဆိုတော့ဒီ2010လောက်ကဆိုလဲကျမတို့ကျွန်တော်များများပြည်သူတွေကစိတ်မဝင်စားဘူး။နောက်ဘဲဖေးပုံကလည်းဒီလိုမျိုးရှုပ်ရှုပ်ထွေးထွေးရှိမနေဘူးဆိုတာကျမတို့သိထားတယ်။အခုအချိန်မှာဒီလိုမျိုးစမ်းသပ်မှုတွေနဲ့လုပ်တယ်။နောက်တစ်ခုက UEC တခုရဲ့ကိုကျမတို့ပြောတာမဟုတ်ဘူး IFS အပါဝင်ပေါ့နော် IFS ဆိုတာကတော့ဟို American အခြေစိုက်တဲ့နိုင်ငံတကာအဖွဲ့အစည်းပါသူကဒီ medicine ကိစ္စနဲ့ပတ်သက်ပြီးတော့မိပညာအကူအညီပေးတဲ့အဖွဲ့ဒီအဖွဲ့ကလည်းအခုဒီမှာလာလို့တဲ့စံတက်တဲ့ပုံကသူကနိုင်ငံတကာမှာလုပ်နေတဲ့စံချိန်စံညုံးတိုင်းလုပ်တယ်လို့ပြောတယ်ပေါ့ alphabetical ဥနာနာမည်တွေဟိုဒုတိယချိန် medicine ထုတ်တဲ့အခါမှာနာမည်လိုက်စင်နဲ့အခရာချင်းလိုက်စင်နဲ့ဆိုတာအင်္ဂလိပ်နာမည်တွေနဲ့စတဲ့ဟာတွေကတော့ ABCD ဆိုတာအင်တန်မှရှင်းနေလွယ်တယ်။ကျမတို့နိုင်ငံမြန်မာအခေအားအလုံးတည်တဲ့အတိုင်းပဲဆင်ရတာမှာတဝီထိုးတွေပေါ့ဟိုဒီလိုမျိုးတွေပေါ့နော်ရှုပ်ရှုပ်ထိုးထိုးတွေရှိတဲ့အခါကျတော့နိုင်ငံတကာမှာတုံးတဲ့အချိန်တိုင်းကျမတို့နိုင်ငံမှာလာတုံးလို့မရဘူး။ဒါပေမဲ့အဲ့ဟာကိုသူတို့တိုက်ရိုက်တုံးချတယ်။နောက်ပြီးကျမတို့နိုင်ငံမှာဒေတာဘတ်ဆိုတာခြေလက်နေပြည်သူတွေမရှိဘူး။ဒါကိုအစုံအိတဲ့သူတို့တိထားပြီးတော့ကိုယ် contest နဲ့ညီအောင်ပြင်ဆင်ထားမယ်ဆိုရင်ဘာပဲပြောပြောမယုံမသားလို့တောင်မှကျမတို့ကဩဘာပဲပြောပြောနည်းနည်းတော့ဟိုခံတာအောင်မယ်ခုကနှစ်ပေါင်းဟိုတစ်နှစ်မကနှစ်နှစ်မကဒီအချိန်ယူပြီးပြင်ဆင်ထားရလဲပြောတယ်ဒီအတွက်အလူငွေတွေလည်းကျမတို့တော်တော်များများရထားတယ်ဆိုတာအလူရှင်တွေနဲ့တွေ့ရခါမှလည်းသိတယ်ဒါပေမဲ့အခုချိန်ထိကို UEC ကသူကတာဝန်ရှိတဲ့ဟာကိုတာဝန်ယူမှုကိုအပြည့်အဝလက်မခံမနဲ့ပြောနေတာကျမတို့အတွက်ပို့ပြီးတော့စိတ်ပျက်စေရလို့ကျမပြောချင်ပါတယ
်ဟုတ်ကဲ့ဒီဆက်စပ်ပြောသွားတယ်လို့ပြပမှာဒီတက်တက်ကြွကြွမဲပေးတဲ့အထက်မှာတော့ဒီစင်ကူနိုင်ငံဟိုထိတ်ဆုံးအောင်လို့ပြောရမှာတနေ့ကျွန်တော်အခုဒီစင်ကူနိုင်ငံကဒီဟိုကိုကိုရယ်လည်းဟိုမဲပေးတဲ့အတွေ့အကြုံကြုံခဲ့ရတယ်ကိုမင်းလင်ကကိုလည်းကျွန်တော်တို့ဆွေးနွေးစေချင်ပါတယ်ကိုမင်းလင်ကအတွေ့အကြုံကပြောပါအောင်ခင်ဗျာအခုကျွန်တော်တို့ဒီပြီးခဲ့တဲ့ဒီကျူတင်မဲတွေပေးသွားတဲ့အထက်မှာအဓိကအားနည်းချက်ဖြစ်နေရဘာတွေများတွေ့ခဲ့ကြုံခဲ့ရလဲ
ကျွန်တော်အနေနဲ့ကတော့ပထမဆုံးအဆင့်ပုံစံ15ပေးတဲ့နေရာမှာပုံစံ15ရဲ့ form လေးပေါ့အဲ့မှာလေလိုအပ်ချက်လေးရှိရလို့ကျွန်တော်မြင်နေပြတချို့နေရာတွေဆိုလို့ရှိရင်တချို့ကဒီအခြေခံပုံစံ15ဖြည့်ရမှာဝယ်information เนี่ยไม่เตกวยวะဒီမှာနိုင်ငံမှာဆိုလို့ရှိရင်အပြည့်စုံဖြည့်ရမှာလားနိုင်ငံမဲဖြည့်ုံနဲ့ရပြီလားအဲ့လိုမျိုးလဲမတဲကွယ်တခါဟိုဒီတွင်းနဲ့ဒီပါဆိုပြီးတော့လဲသူကဂွင်းလေးခတ်ထားတဲ့အချိန်မှာတချို့ကလဲဒီပါလိုပဲနေတဲ့အချိန်ပြီးတော့ဒီပါလိုပဲရေးလိုက်တာမျိုးလေးလဲရှိရပေါ့နော်အဲ့ဒီခါမှာဘာဖြစ်လာလဲဆိုတော့နိုင်ငံမသိလေးမဲပေးခွင့်မရဆိုတဲ့ပုံစံမျိုးလေးဒါမှမဟုတ်လို့ရှိရင်လဲနိုင်ငံမဲဒါမှမဟုတ်လို့ရှိရင်လဲစင်ကူလို့မပါလို့မဲစင်းမှမပါလာဘူးမဲလက်မှမပါလာဘူးဆိုတဲ့ဟာမျိုးလေးကြုံတွေ့ရတယ်ခင်ဗျအဲ့တော့ပထမဆုံးအချက်မှတွင်ဒီပုံစံ15တင်လိုက်တဲ့အချိန်မှာပုံစံ15တင်ုံနဲ့ကျွန်တော်တို့ဟိုပုံစံ15တင်နေမြန်မာပြည်ကအခြေခံမဲစင်းမှလည်းပါတယ်ဒီနှစ်ချက်နဲ့တွင်ကျွန်တော်တို့ကမဲပေးခွင့်ရပြီဆိုတဲ့ဟာမျိုးကျွန်တော်တို့ကမလုံလောက်ဘူးဖြစ်နေပါတယ်ခင်ဗျ
โอเคสรุปว่าดีดีฟาวนี่ဖြည့်တဲ့နေရာမှာလည်းဒီညွှန်ကြားချက်တွေရှင်းရှင်းလင်းလင်းမရှိဘူးဆိုတဲ့သဘောဖြစ်နေတာပေါ့
မှန်ပါတယ်ဗျမှန်ပါတယ်ဗျ
โอเคခင်ဗျဆွေးနွေးပွဲအတွက်ကိုယ်တိုင်မပါနိုင်လို့စာနဲ့ပေးပို့ထားတဲ့လူတွေလည်းရှိပါတယ်ကျွန်တော်ကိုဦးရှမ်းပြည်တောင်ပိုင်းရဲ့စာတစ်ခုလည်းဒီနေရာမှာအလင်းတင်လို့ဖြတ်ပြီးတော့ပေါ်ပြခြင်းပါတယ်မတ်တန်ကြီးထိုက်ကျေးဇူးပြုပြီးဖတ်ပြပေးပါဦးခင်ဗျ
ဟုတ်ကဲ့ပါရှင်ရွေးကောက်ပွဲအနေနဲ့အလွန်ကာလတွေဟာတကယ့်ကိုစိုးရိမ်ထိတ်လန့်စရာတွေအပြည့်နဲ့ဆိုတာသိကြသွားပါပြီအတိုက်ခံတွေအနေနဲ့လောရမှာကနှစ်ခုပဲရှိမယ်ထင်တယ်တဲ့အဲ့ဒီနေ့မှာမဲယုံတိုင်းမှာလှုပ်တက်ကင်တက်စောင့်ကြည့်တတ်မဲ့ကိုယ်စလဲတွေတတ်နိုင်သမျှထားရှိမှတ်တမ်းတင်နိုင်ဖို့အဲ့ဒီကမှတ်တမ်းမှတ်ရတွေကိုတရက်ခွင်းနေမှာအသုံးချနိုင်တဲ့အထိပြင်ဆင်ထားကြဖို့နှစ်ပါတီဝင်တွေဝန်ရံသူတွေထောက်ခံသူတွေအားလုံးသွေးမစူပဲသွေးအေးအေးနဲ့အားလုံးကိုရင်ဆိုင်ဖြတ်ကျော်နိုင်အောင်ထိမ့်သိမ်းချဖို့ပါတခြားသောအမောက်ဗျောခတွေကိုလည်းပါပါနှက်နှက်ရှောင်ရှားဓာတ်ချရပါမယ်ဒါမှမဟုတ်ရင်တော့တေချာပေါက်ပွဲပြက်သွားနိုင်ပါတယ်ရွေးကောက်ပွဲမတရားမှုအားလုံးကိုလူတိုင်းစောင့်ကြည့်မှတ်တမ်းတင်ပြီးအားလုံးသိအောင်မျှဝေနိုင်တိုင်ကြားနိုင်မှာကတော့အွန်လိုင်းကနေအနည်းဆက်ဆုံးနဲ့အထူးရောက်ဆုံးဖြစ်မယ်လို့ကျွန်တော်ထင်ပါတယ်အခုတောင်ပြည်ပကကြိုတင်မဲ့ပေးမဲ့သူတွေကိုအွန်လိုင်း application တွေထိထိရောက်ရောက်ကူညီနိုင်ခဲ့ပါတယ် Facebook ပေါ်မှာကြည့်လို့အမည်ပေးထားတဲ့ application လိုမျိုးတွေရှိပါတယ်နိုင်ငံတကာစောင့်ကြည့်ရေးအဖွဲ့တွေဟာကျွန်တော်တို့နိုင်ငံသားတွေလောက်မြေပြင်အခြေအနေကိုမသိနိုင်ပါဘူးဒါကြောင့်အတက်နိုင်ဆုံးကိုအားကိုကိုးကြပါလို့ဆွေးနွေးချင်ပါတယ်လို့ရေးထားပါတယ်ရှင
်ဟုတ်ကဲ့ဒါတော့ဒီကျွန်တော်တို့စီမပင်နိုင် email နဲ့ပို့ဖို့ပြီးဆွေးနွေးနေတဲ့ကိုဦးရှမ်းပြည်တောင်ပိုင်းပေးစာပါခင်ဗျာတခုရှိတာဒီနိုင်ငံသားအကျွတ်တင်မဲရီယာဒီပြည်ရင်းကမဲပေးမဲ့အယူတွေနဲ့စာရင်တော့မများဘူးလို့ဆိုရမှာပါဒါပေမဲ့ဒါတောင်မှပြဿနာတွေရှိတယ်ဆိုတော့ဒီ November 10ရက်နေ့ချင်းပါမဲ့ရွေးကောက်ပွဲမှာရောကျွန်တော်တို့ဟိုပြဿနာတွေမရှိနိုင်ဘူးလားဟိုနိုင်ငံသားမှာမဲပေးတာနဲ့ပြည်ရင်းမှာမဲပေးရတဲ့ပုံစံမျိုးတော့တို့တော့ဘာချင်းရတော့မတူဘူးပေါ့လေဒါပေမဲ့လည်းတချို့တူညီတဲ့ကိစ္စတွေလည်းရှိနေဆိုတော့ဒီလိုမဲပေးခွင့်မရတဲ့ကိစ္စမျိုးတွေရောဒီနိုဝင်ဘာ10ရက်ကျရင်အဲ့လိုပြဿနာတွေရောမကြုံနိုင်ဘူးလားဥရွှေပါရောဘယ်လိုယူဆလဲခင်ဗျအ
ဲကျုံရမှာတော့သိကြတယ်ဗျဘာလဲဆိုတော့အခု
အခုချိန်ဒီသူတို့ကနောက်ဆုံးမဲဆင်းကိုမထုတ်သေးဘူးနံပါတ်၁ချက်ကနောက်ဆုံးမဲဆင်းကိုမထုတ်သေးတော့ကျွန်တော်ပုံစံသုံးကားကြီးနဲ့ညီတင်ထားတဲ့လူတွေကပါမပါဆိုတော့ကျွန်တော်တို့မသိရသေးဘူးမသိရဘူးမသိရသေးဘူးဆိုတော့အဲ့ဒီအကြောင်းနေပြီးတော့အဲ့ဒီနီးတော့မှသူတို့က9ရက်လုံးမှထုတ်ပေးမယ်ထုတ်ပေးပြီးမှမပါလာဘူးလို့ဆိုရင်အဲ့ဒီတည်းမှာပြဿနာတွေကနည်းနည်းလေးရှုံ့သွေးတွေဖြစ်လာမယ်ဘာလို့ဆိုတော့ပါတင်ရတာနဲ့မပါခဲ့ဘာလို့ဆိုပုံစံ session နဲ့မတူလို့ဆိုတဲ့ဒီမဲမှာအခုတချို့ကြတော့လက်ခံကိုမယူထားလိုက်မိတဲ့လူတွေရှိနေတယ်လက်ခံမရှိတဲ့ရှင်ကြတော့ပြဿနာတွေကအများကြီးရှိလာနိုင်တဲ့ဘက်တွေရှိလာတယ်ဒါကကျွန်တော်တို့ရဲ့အဓိကရဲ့အချက်တမှာကအဲ့ဒီတည်းနေပြီးတော့ဆိုးရတဲ့အချက်တွေကအဲ့ဒီမတမမှုဆိုတဲ့အတိုင်းမှာအဲ့ဒီအရေးကြီးတာဒီတော့ကျွန်တော်တက်တီခံလက်မှတ်ကအရင်အရေးကြီးတယ်ပို့ပြီးတော့တော့အဲ့ဒီမဲစင်းမှာမပါတာပါတယ်ဆိုတဲ့ဟာကအရေးကြီးသလိုပဲအဲ့ဒီကတော့ပါလာပြီးဆိုရင်ပါလာပြီးတဲ့လူတွေတဲကမဲပေးတဲ့အထက်မှာအဲ့ဒီတက်မှာမတမမှုတွေဖြစ်လာမှာပိုပြီးအရေးကြီးတဲ့ချက်တွေကျွန်တော်မြင်တယ်။အခုလောလောလတ်လတ်တက်တီတစ်ခုကြတာနိုင်ငံခြားနဲ့မတူတာအခုကျွန်တော်တို့နေပြီးတော့ဒီတုတ်တင်မဲတွေကိုအရင်တော့ကနေပြီး6ရက်နဲ့9ရက်မှသာလျင်စပြီးတော့လက်ခံမယ်လို့သူပြောလိုက်တော့မနေ့ကမှနေပြီးတော့ဒီတစ်ခုထွက်လာတာဗာလဲဆိုတော့22ကိုယ်နေရစပြီးတော့10ရက်ကျော်ပြီးတော့လက်ခံမယ်ဆိုပြီးတော့စကားတွေကထွက်လာတယ်။ဒါအဲ့ဒါဆိုအရန်ကြောက်စရာကောင်းတဲ့အလုပ်ပါလဲဆိုတော့အတိဒီအချိန်မှနေပြီးတော့မတမမှုကိုစောစောကနေပြီးတော့ဟိုရှမ်းပြည်ကနေပြီးပြလိုက်တဲ့စာဆောင်မှာပြောလိုက်တဲ့စာစာလေးတခုရှိတယ်ဒီမတမမှုတွေကိုကောက်ွယ်ဖို့ကနေပြီးတော့မယင်ကိုစလေတွေဆိုတာဟုတ်တယ်အမှန်တကယ်ကလည်းအဲ့ဒီမယင်ကိုစလေတွေကခိတိရောက်ကောက်ွယ်မှာမယင်ကိုစလေတွေပဲဖြစ်တယ်ဘာသူတို့ကမယင်နဲ့ပတ်သက်ရင်ပြောရေးဆိုခွင့်ရှိကြီးတဲ့လူတွေဖြစ်လာတယ်မတမမှုတွေကိုအလုံးလိုက်တားဆီးနေတဲ့လူကသူတို့တွေပဲဖြစ်တယ်သူတို့ကောင်းရင်သူတို့ပါတီမှဒီကိုစလေမှာကျွန်တော်တို့ကဟိုပါပါကိုစလေတွေအကျိုးရှိမယ်သူတို့မကောင်းဘူးဆိုရင်ကိုစလေတွေနေပြီးတော့ကျွန်တော်ဆုံးညနေတဲ့အပိုင်းနဲ့ရှိတယ်အဲ့တော့ဒီသောတော့ကနေပြီးတော့အဲ့ဒီလိုဟိုတက်တီခံကပ်ပန်နဲ့နေပြီးတော့မတရားတဲ့လူတွေကိုဝင်လာမဲ့လူတွေအဲ့ဒီလိုလူတွေကိုနေပြီးတော့အခုချိုးတင်ပြီးတော့ပြင်ဆင်တာသောတော့ကကျွန်တော်ပြောတဲ့ဒီချိုးတင်မဲကိုရက်တိုးပြီးတော့လက်ခံလိုက်ကြတယ်ဟာဒီအခုလက်ရှိပါတီတွေမှာသောတော့ကပြောတဲ့ပိုးစလဲတွေဟာလုံးဝအစင်းနဲ့မဖြစ်သေးဘူးဖြစ်နေတယ်
ဟုတ်ကဲ့ဒီ2030တော့ကတော့အရင်ရွေးကောက်ပွဲတွေစာရင်တော့ဒီအခုရွေးကောက်ပွဲမှာနိုင်ငံတကာအကဲခတ်တွေပါရည်လဲလာခွင့်ပြုရှိမယ်စောင့်ကြည့်ခွင့်ရှိမယ်ဆိုတော့အရင်နဲ့ဆိုင်ပိုလွတ်လပ်တယ်လို့မျိုးဟိုရုပ်တရက်ကြည့်မြင်နေရတာမျိုးတွေရှိတယ်ဆိုတော့အခုလိုပြဿနာတွေပေါ်လာရေရောဟိုဘယ်လိုပြောဒီအခုနိုင်ငံတကာရောပြည်တွင်းပြည်ပရောဒါတွေစောင့်ကြည့်လောက်အောင်လုံလောက်တဲ့အခြေအနေမျိုးရှိပြီလားမက်ခင်လေးအမြင်ပြောပါဦးခင်ဗျဟု
တ်ကဲ့ဟိုကျွန်မ international observer ကိုတော့ဘယ်နှယောက်ဆိုတာเนาะအဖွဲ့ဘယ်နှဖွဲ့ဆိုတာတော့သိချင်မသိဘူးပေါ့ဥပမာဖြင့်ဒီကျွန်မဒီနေ့ကြားရဆိုရင်ကိုရီးယားနိုင်ငံဆိုတော့ကိုရီးယားတန်ယုံကနေအခြေစိုက်ပြီးတော့ပေါ့သူ10ယောက်စောင့်ကြည့်မယ်ပေါ့เนาะဆိုတော့နိုင်ငံဒီလေးတွေကတော့အဖွဲ့လေးတွေကတည်တည်ခက်တည်တည်ဖြစ်မယ် EU လို့အခြားတော့ပေါ့เนาะစောင့်ကြည့်မယ် Carter Center လို့မျိုးကတော့တော်တော်များများရှိကောင်းရှိမယ်သူကတရက်ထဲကိုစောင့်ကြည့်ရမှာပေါ့ပဲ process ကိုပြီးရက်ထိစောင့်ကြည့်ရတဲ့လူတွေလည်းရှိတယ်ဒါပေမဲ့ကျွန်တော်တို့အခုကြည့်ရတဲ့အခါမှာပြည်တွင်းကစောင့်ကြည့်မဲ့အရက်ဖက်ဖွဲ့စည်းတွေလူတတတက်ကြွဆိုရှာသူတွေအရေးအတွက်ကတတောင်းမပြည့်ဘူးလို့ကြားတယ်။မဲယုံမောင်းက4000ကျော်ရှိနေတယ်ပေါ့နော်။ဆိုတဲ့အခါမှာနိုင်ငံတကာအဖွဲ့အစည်းတွေလည်းစောင့်ကြည့်မယ်ပြောတယ်။ဟိုတနိုင်ငံလုံးဥမာအမေရိကန်နဲ့တန်ယုံကအစီအစဉ်နဲ့ဆိုရင်တနိုင်ငံလုံးကိုဖြန့်ကျက်ပြီးတော့သူတို့တွားမယ်ပြောတယ်ဆိုပေမဲ့တယုံမှာသူတို့တောက်လျှောက်တနေကုန်နေနိုင်မှာမဟုတ်ဘူး။ခဏလေးကြည့်လိုက်မယ်ပြီးတော့နောက်ထပ်ယုံတွားမယ်ဒီလိုဟာမျိုးတွေလည်းကျွန်တော်တို့ဖြစ်နိုင်တယ်လေ။ဆိုတော့ခုနပြောတဲ့ပြဿနာတွေကိုနိုင်ငံတကာကအလူတွေရှိမှာတော့ကျွန်မထင်တယ်ဖြစ်ဖို့ကတော်တော်ခဲရင်ပဲအဲ့လိုနိုင်ငံတကာတို့ဒီလိုမရောက်နိုင်တဲ့ဝိလံခံရတဲ့အရက်ဒီမှာလည်းဖြစ်မယ်နောက်တစ်ခါတချို့နေရာတွေဆိုလို့ရှိရင်ဒီအသိပညာအားတိနေတယ်ဒါပေမဲ့မဲဆန္ဒရှင်တွေကိုယ်တိုင်ကိုယ်ပါမဲပေးဖို့ဆိုတဲ့ဟိုဘယ်လိုကောင်းမလဲဒီတိတ်ပြီးတော့တက်ကြွမှုမရှိတဲ့နေရာတွေမှာဆိုရင်တော့ပို့ပြီးတော့လို့မတမာမှုတွေကပိုဖြစ်နိုင်တယ်အဲ့ဒီအတွက်ခုနဆရာပြောသွားတယ်လို့ပဲကျမတို့ကစိုးရိမ်တာလေဒီလိုဖြစ်တဲ့ဟာဒီမျိုးကြီးမှလည်းဖြစ်မှာမဟုတ်ဘူးကျမတို့အားလုံးမီဒီယာတွေရဲ့ attention ရနေတဲ့နေရာမှလည်းဖြစ်မှာမဟုတ်ဘူးဒီလိုမတမာမှုတွေကဒီလိုမျိုးဝေးလံတဲ့နေရာတွေမှာသူတို့အေးစစ်စစ်လှုပ်လှုပ်ကန်လို့လွယ်တဲ့နေရာတွေကကျမတို့နိုင်ငံမှာအများကြီးပဲကျမတို့အခုစောင့်ကြည့်တဲ့ရက်ဆက်ဖွဲ့စည်းတွေထဲမှာဆိုရင်လူငယ်ကွန်ရက်တွေပါတယ်ကျမတို့ဘာသာပေါင်းစုံရင်တော့ interface လုပ်ထားတဲ့လူတွေပါတယ်နောက်ပြီးတော့လေယာဉ်တွေတက်ကြွသူတွေဓမ္မဝတ္တန်ဇာတာစောင့်ကြည့်တဲ့သူတွေဒီလူတွေကလည်းအခုစောင့်ကြည့်ရေးဖွဲ့တွေမှာပါတဲ့အခါကျတော့သူတို့မှာရှေ့ပိုင်းကျမတို့ဟိုပေါ့ပြည်ပခဒီမှာအတွေ့အကြုံတွေအများကြီးရှိထားတယ်အဲ့အခါကျတော့သူတို့မှာဒီလို conflict ဖြစ်လာလို့ရှိရင်စောင့်ကြည့်ပြီးတော့ဖြန့်ပြေးဖို့ကာကွယ်ဖို့ဆိုတဲ့ဟာလေးတွေလည်းအတွေ့အကြုံရှိထားတဲ့သူတွေလည်းပါတဲ့အတွက်အဲ့လိုလူတွေရှိနေတဲ့မဲယုံမျိုးတွေမှာတော့ကျမတို့နည်းနည်းလေးအတန်အသင့်ပေါ့နော်စိတ်သက်သာရမယ
်ကျ
န်တဲ့နေရာတွေတော့ဘယ်လိုမှကာပါမဖြစ်နိုင်လို့ပဲကျမပြောချင်ပါတယ
်ဟုတ်ကဲ့မခင်လေးကျေးဇူးတင်ပါတယ်ပါဝင်ဆွေးနွေးကြတဲ့ကျန်တဲ့လူအားလုံးလည်းအထူးကျေးဇူးတင်ကြောင်းပြောလို့ပါတယ်
တော့ကိုအောင်လွင်စီစဉ်တင်ဆက်တဲ့အင်္ဂါနေ့ညတိုက်ရိုက်လေလံအစီအစဉ်ပါရှင်။ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုဝေဖန်အကြံပေးဖို့လည်းဖိတ်ခေါ်ပါရစေ။ email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်ရှင
်။ American အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါရမရှင်။
1952မှာအတည်ပြုခဲ့တဲ့အမေရိကန်ပြည်ထောင်စုဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ချက်အမှတ်22အရသမ္မတရာထူးသက်တမ်းကိုနှစ်ကြိမ်ထက်ပိုပြီးဘယ်သူမှရွေးချယ်ခံမှန်းငွင့်မရှိဘူးအခြားတူအရွေးခံထားရတဲ့သမ္မတရာထူးမှာနှစ်နှစ်ထက်ပိုပြီးသမ္မတရာထူးဆက်ခံခဲ့ဘူးသူသမ္မတအဖြစ်ဆောင်ရွက်ခဲ့ဘူးသူဟာလဲသမ္မတရာထူးကိုတစ်ကြိမ်ပဲထပ်မံရွေးချယ်ပိုင်ခွင့်ရှိရမှာဖြစ်ပါတယ်ဒီပြင်ဆင်ချက်ဟာအမေရိကန်ပြည်ထောင်စုစတင်တည်ထောင်ပြီးချိန်ကစလို့အငင်းပွားလာခဲ့ကြတဲ့ကိစ္စတရက်ကိုဖြေရှင်းလိုက်နိုင်တာပဲဖြစ်ပါတယ်လူတူတယောက်ရဲ့သမရရာထူးသက်တမ်းအကျဉ်းအရေးအတွက်ကိုကန့်သတ်သင့်သလားဆိုတာဟာအကြာကြီးအငင်းပွားလာခဲ့ရတဲ့ကိစ္စပါ1989ကစတင်ကျင်းသုံးလာခဲ့တဲ့ American ဖွဲ့စည်းပုံအခြေခံဥပဒေထဲမှာတော့ရာထူးသက်တမ်းကျင်းရေးသတ်မှတ်ချက်ပြဋ္ဌာန်းခဲ့ခြင်းမရှိပါဘူးဒါပေမဲ့လူကြိုက်များတဲ့ခေါင်းဆောင်တယောက်ဟာဇက်တိုက်အရွေးခံရလာပြီးတဲ့နောက်ခြားစားပျက်စီးမှုဖိနှိပ်ချုပ်ချယ်မှုတွေရှိလာမှာကို American များစွာတို့ကစိုးရိမ်ခဲ့ကြပါတယ်ဖော်စီဘုံဥပဒေမှာဒီကိစ္စကိုထန်ထားခဲ့တဲ့အတွက်လွတ်လပ်ရေးကြီးညာစာရန်ရေးသားသူထော့မတ်ဂျက်ဖဆင်ကလည်းစိတ်မကောင်းဖြစ်ခဲ့ပါတယ်။ကျွန်ုပ်မကြိုက်တဲ့လုံးဝမနှစ်သက်တဲ့အချက်ကတော့ယာဒုသက်တမ်းကိုအဓိကအဖြစ်သမရယာဒုကိုလွှဲပြောင်းရယူရမယ်ဆိုတာကိုမဆောင်ရွက်နိုင်ခြင်းပဲဖြစ်ပါတယ်လို့ရေးသားခဲ့ပါတယ်။အမေရိကန်ပြည်ထောင်စုပထမဦးဆုံးသမရဂျော့ဂျ်ဝါရှင်တန်ဟာယာဒုသက်တမ်းနှစ်ကြိမ်ပဲထမ်းဆောင်ဖို့ရွေးချယ်ခဲ့ပါတယ်။ Franklin D. Roosevelt တတိယအကြိမ်အရွေးခံရခြင်းအထိကျန်သမရအားလုံးဟာဒီအစဉ်လာကိုလိုက်နာခဲ့ရပါတယ်ဖရန်ကလင်ဒီရူးစဗဲလ်ကတော့1940ပြည့်မှာတတိယသက်တမ်း1944မှာစတုတ္ထသက်တမ်းအထိဇက်တိုက်ရွေးချယ်ခံခဲ့ပါတယ်1945မှာဖရန်ကလင်ဒီရူးစဗဲလ်ကွယ်လွန်တော့လူရီသမရအဖြစ်ဇက်တိုက်ရွေးချယ်ပိုင်ခွင့်ကိုအပြင်းအထန်ပြန်လည်ညှင်းခုန်ဆွေးနွေးလာကြပြန်ပါတယ်ဇူလိုင်လတုန်းကသမရအိုဘားမားအာဖရိကသမ္မတကမှပြောကြားခဲ့သလိုတောင်အာဖရိကကနယ်ဆန်မန်ဒလာအမေရိကန်ပြည်ထောင်စုကဂျော့ဂျ်ဝါရှင်တန်တို့ဟာယာဒုသက်တမ်းအတွင်းမှာသာလှုပ်ဆောင်ချက်တွေကောင်းမွန်တဲ့အစဉ်အလာကိုချမှတ်ခဲ့တာမဟုတ်ဘဲယာဒုဆွလွတ်ပြီးအာနာကိုညင်းညင်းညံညံလွှဲပြောင်းပေးလိုတဲ့ဆန္ဒနဲ့လည်းအစဉ်အလာကောင်းကိုချခင်းပြသွားခဲ့ကြတာဖြစ်ပါတယ်ခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြလို့ပြီးပါပြီရှင်
အခုနားဆင်ကြရတာကတော့ American အစိုးရရဲ့သဘောထားမြင်တာဖြစ်ပြီး VOA ရဲ့အားပေါ်မဟုတ်ကြောင်းထပ်မံအသိပေးပါရစေရှင်။ဗုဒ္ဓဘုရားနေ့နဲ့ခင်းအတွက်သတင်းချင်းချုပ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီ။ဥဆက်မိုးရီကပြောပြမှာပါရှင
်။ American ပြည်ထောင်စုနဲ့ရုရှားနိုင်ငံတို့ကြားနှစ်နိုင်ငံတိုက်လေရင်နေအနေနဲ့စီးရီးယားဝေဟင်မှာလုံခြုံစိတ်ချရတဲ့အကွာအဝေးမှာနေကြဖို့အခြေခံချက်မှတ်ထားတဲ့သဘောတူညီချက်နားလည်မှုစာချုပ်လွှာအင်ကာနီကလက်မှတ်ရေးထိုးလိုက်ပြီးတဲ့နောက်သဘောတူညီချက်ဟာချက်ချင်းတက်ရောက်မှုရှိစေမှာဖြစ်ပါတယ်။ပင်တဂွန်စစ်ဌာနချုပ်မှပြုလုပ်တဲ့သတင်းတောက်တွေနဲ့တွေ့ဆုံပွဲမှာအမေရိကန်ကာကွယ်ရေးဝန်ကြီးဌာနရဲ့ပြောခွင့်ရသူပီတာကွတ်ကတစ်ဖက်နဲ့တစ်ဖက်လေရင်တွေဘလောက်အကွာအဝေးမှာနေကြရမယ်ဆိုတာကိုအတိအကျထုတ်ဖော်ပြောဆိုခြင်းမရှိပါဘူး။ဒါပေမဲ့အမေရိကန်လေရင်မှူးတွေအနေနဲ့ဒါကိုတည်ထားကြပြီးဖြစ်တယ်လို့လည်းသူကပြောပါတယ်။သတင်းပတ်၃ပတ်နီးပါးကြာဖြစ်ပွားလာခဲ့တဲ့ပါလက်စတိုင်းပြည်ပခန့်ပြရှော့ဖို့အတွက်ဒုံညိုရေးတပ်တွေကိုတလွဲအတုံးချခြင်းမပြုလုပ်ဖို့အတွက်အစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နင်တန်ယာဟုကိုအင်္ဂါနေ့ကတွေ့ဆုံစဉ်မှာကုလသမဂ္ဂအထွေထွေချုပ်မစ္စတာဘန်ကီမွန်းကသတိပေးပြောဆိုလိုက်ပါတယ်။ဒါအပြင်ဒေတာတွင်ဂရေရက်ခတ်နေတဲ့ဘာသာရေးပြိပခအဖြစ်အန်ဒီယရှိတဲ့အခြေအနေကိုပိုးပြီးတော့ကျေပြန့်လာအောင်ဆက်ပြီးတော့လွှတ်မထားသင့်ဘူးလို့လည်းမစ္စတာဘန်ကီမွန်းကပြောဆိုသွားပြီးတော့အဲ့ဒီလိုမဖြစ်အောင်တားဆီးဖို့လိုတယ်လို့တိုက်တွန်းသွားပါတယ်။အမေရိကန်ရဲ့အီရတ်တပ်ဖွဲ့တွေဟာတနစ်ကြော်ကြာတိုက်ပွဲဆင်နွှဲခဲ့ပြီးတဲ့နောက်အီရတ်နိုင်ငံရဲ့မြို့ရောဖြစ်တဲ့ဘဂဒတ်ရဲ့မြောက်ဘက်မှာရှိတဲ့အဓိကရေနံချက်စက်ရုံတွေရှိရာမြို့ကို IS Islamic စစ်သွေးကြွတွေရဲ့လက်ကနေပြန်ပြီးတော့အပြည့်အဝထိန်းချုပ်လိုက်နိုင်ပြီလို့ပြောဆိုလိုက်ပါတယ်။အီရတ်ဗိုလ်ချုပ်ကပြန်လည်သိမ့်ပိုက်ထားတာနဲ့ပတ်သက်ပြီးတော့အသေးစိတ်အချက်အလက်တွေကိုတော့ထုတ်ဖော်ပြောဆိုခြင်းမရှိပါဘူး။
ကျေးဇူးပါပဲဦးဆက်မိုးဝေရေဒီကနေ့မနေ့အစည်းအဝေးထုတ်လုပ်ရေးမှုကတော့ရှားဖောင်ပါအင်ဂျင်နီယာကတော့ Jimmy Cook ဖြစ်ပါတယ်ကျွန်မကတော့အင်ဂျင်နိုင်ပါရှင်ဗုဒ္ဓဘုရားနေ့နဲ့ခင် VOA မြန်မာပိုင်းအစည်းအဝေးကိုနားဆင်ခဲ့ကြတဲ့အတွက်တော်ရရှင်အားလုံးကိုကျေးဇူးထူးတင်ပါတယ်ရှင်ညနေခင်းအစည်းအဝေးကိုတော့မြန်မာစံတော်ချိန်ညနေ6နာရီကနေ9နာရီထိရွေးကောက်ပွဲအထူးအစည်းအဝေးဖြစ်တနာရီတိုးချဲ့ထုတ်လွှင့်နေပါတယ်ရှင် တော်ရရှင်အားလုံးရှင်လန်းချမ်းမြေ့ကြပါစေ
This program has come to you from the Voice of America, Washington.